Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်ဇူလိုင်လ12ရက်နေ့အင်္ဂါနေ့မနေ့ဖက်အသံလွှင့်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါခင်ဗျာ။ကတော့မို့ကြပါခင်ဗျာဒီကနေ့တန်လွင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနက်ခင်ပါရှင်ယူကရိန်းစစ်ပွဲမှာတုံ့ပို့အီရန်စီကလက်နက်တွေကိုရုရှားကရယူဖို့ပြင်ဆင်နေတယ်လို့သမ္မတအင်ဖျူရောကပြောပါတယ်ကလင်းများအပေါ်မတရားကြီးလုံးနဲ့ကမ္ဘာနိုင်ငံအမြင့်အနေမြင်မဲ့စီးရင်ထဲမှာမြန်မာနိုင်ငံကိုကုလသမဂ္ဂကထည့်သွင်းလိုက်ပါတယ်တခါကုလသမဂ္ဂရဲ့စီးရင်အင်တွေအရ2022ခုနှစ်မှာကမ္ဘာလူဦးရေက10ဘီလီယံအထိဖြစ်လာမယ်လို့ပြောပါတယ်ဒီလိုသတင်းတွေကိုကြားမှာပါရှင်
ဟုတ်ကဲ့ပါခင်ဗျာအဲ့ဒီလိုသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်နဲ့သတင်းဆောင်ွားတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အ
ဲ့ဒီမှာတော့တက်ကွဲတော့တောင်းချက်ပြင်လာပဲတဲ့။အဲ့တော့ဒီလိုအချက်တွေလုံးတော့ပြေးလာကြတာပဲဒီနားလေ။ငါ့ဦးကျွန်တော်ကြည့်လိုက်တော့လူငယ်တွေကြီးများတယ်။အဲ့ဒါအရင်ဆုံးပြောဆက်ပြနေနေတယ်။ဆက်ပြနေတော့ပြီ
။ဒါကတော့ခရင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်နေတဲ့ဖလူဒေသဥကရိဋ္ဌနယ်မြေအတွင်းမှာစစ်ကောင်စီတပ်ကစစ်သား5ဦးစီဒီအန်လုပြီးတော့ KNU ဘက်ကိုခေါ်လုံလာပါတယ်။မကြာမီပဲအပြည့်စုံကိုနားဆင်ရပါမယ်။ကချင်ပြည်နယ်ဝိုင်းပေါ်ဘက်ပါလဲ KIA နဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားနေပါတယ်။ဗြိတိရှ်ဝန်ကြီးချုပ်နှုတ်ထွက်သွားတဲ့အတွက်ယူကရိန်းပေါ်အကူအညီအထောက်ပံ့တွေပြောင်းလဲနိုင်ပါသလား။ဒီလိုသတင်းဆောင်ပါတွေကိုသတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုဦးစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့သတင်းတော်မတ်စုစီးပွားရေးဘလော့ဂါတွေပြောသမျှတက်တက်ရောင်အစီအစဉ်စားတဲ့ဘတ်စင်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်။အခုတော့သတင်းတွေကိုနန်းလောင်နဲ့အတူကျွန်တော်တို့ကတင်ပြပေးပါမယ
်။ယူကရိန်းကိုကျူးကျော်စစ်တိုက်ခိုက်နေတဲ့ရုရှားကသူ့စစ်ပွဲတွေမှာအတုံးချဖို့လက်နက်လိုအုံပြနိုင်တဲ့ drone ယာဉ်တွေအပါအဝင်ရှားနေချီတဲ့မောင်းသူမဲ့ပြန်တမ်းရေးယာဉ် UAV တွေကိုအီရန်နိုင်ငံစီကရယူမယ်လို့ယုံကြည်ရကြောင်းအမေရိကန်သမ္မတအင်ဖီရိုကပြောပါတယ်
။ Information indicates that the Iranian government is preparing to provide Russia with up to 700
Iran asoya ga Russia ko ya net chi de UAV maung nu me pyan nai ye yin nwe ne la net lo atong cha nai ne drone yin nwe a myan pe pho wo pyin sin ni de so de tadin nwe ya tha ba de lo nai ngan daw long chung ye a chan pe Jake Sullivan ga tanin la ni ma tadin thaw de ko pyo so twa da ba Iran ga aei la net twe ko pe pho lai bi la so ra shin shin le le ma shi be me lo la net atong pyu tin nan go ro Iran phe ga adila de lo pho pyin sin ni de so de tadin la ya tha de lo pyo ba de Russia ye maha vyu ha yiman chet ga myo ro Kiev ko tain bat pi Ukraine ko nai ngan de ko a phit ga ni ပြက်ကွယ်သွားအောင်လုပ်ဖို့ဖြစ်ပေမဲ့အဲ့ဒီရည်မှန်းချက်တွေအောင်မြင်မမရခဲ့ဘူးလို့လည်းပြောပါတယ်။လက်တလုံးသတင်းမှတ်တွေအတွင်းယူကရိန်းနိုင်ငံအရှေ့ပိုင်းကိုရုရှားတို့ထိန်းချုပ်လိုက်တာဟာယူကရိန်းနိုင်ငံအပေါ်ရုရှားကအကြီးအကျယ်တိုက်ခိုက်နေတဲ့တပ်တွေတွေဖြစ်ပါတယ်လို့လည်းလုံခြုံရေးအကြံပေးဆာလဗန်ကပြောပါတယ်။သမ္မတဂျိုးဘိုင်ဒန်ရဲ့အစ္စရေးနဲ့ဆော်ရီအာရေဗျအခီးစင်မဆခင်မှာပဲဆာလဗန်ရဲ့ပြောဆိုချက်ထွက်လာတာပါ။သမ္မတဘိုင်ဒန်ရဲ့ခီးစင်မှာတော့အီရန်နျူကလ িয়ার အစီအစဉ်နဲ့ဒေတာရင်အန္တရာယ်မကင်းတဲ့ဆိုးရွားတဲ့လှုပ်ရှားမှုတွေအကြောင်းအဓိကပြောဆိုဆွေးနွေးကြမှာဖြစ်ပါတယ်။
ယူကရိန်းနိုင်ငံသားတွေအားလုံးရုရှားနိုင်ငံသားအဖြစ်လျှောက်ထားနိုင်တယ်လို့အမေရိကန်ကိုရုရှားသမ္မတဗလာဒီမာပူတင်ကလက်မှတ်ရေးထိုးပြီးတင်းနှင်းလာနေမှာထုတ်ပြန်လိုက်ပါတယ်။အခုလိုရုရှားနိုင်ငံသားလျှောက်ထားနိုင်တဲ့အစီအစဉ်ကိုအရင်ကရုရှားထိန်းချုပ်ရာဒေသတွေဖြစ်တဲ့ဒုံညက်လူဟန့်ဇီပိုရီရှားနဲ့ဟက်ဆွန်ဒေသတွေအတွက်ပဲလုပ်ခဲ့တာဖြစ်ပါတယ်။အခုတော့ယူကရိန်းနိုင်ငံသားအားလုံးအတွက် UAP လောက်တာပါဘယ်နှစ်ယောက်လောက်လျှောက်ထားမယ်ဆိုတာကတော့မသိနိုင်သေးပါဘူး2019ခုနှစ်တုန်းကဒုံညက်နဲ့လူဟန်ဒေသတွေမှာစတင်လုဆောင်ခဲ့ပြီးနောက်2022ခုနှစ်ရောက်တဲ့အခါမှာခွက်ထက်ရေးတပုံတွေထိန်းချုပ်ရာဒေသတွေကလူဦးရေရဲ့18ရာခိုင်နှုန်းဟာရုရှားနိုင်ငံကူးလက်မှတ်ပတ်စပို့တွေရရှိခဲ့ပါတယ်မေလာထဲမှာတော့ဇီပိုရီရှားနဲ့ဟက်ဆွန်ဒေသတွေကိုပါတိုးချဲ့လုဆောင်ခဲ့တာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ယူကရိန်းဘက်ကတော့မှတ်ချက်ပြုပြောဆိုခြင်းမရှိသေးပါဘူးခင်ဗျာ
ရှာရူကဆင်မီရောမဲ့ပရတင်ဝင်းကြီးချုပ်ဘော်ရစ်ဂျွန်ဆင်နီယာမှာတာဝန်ယူဖို့ဆန္ဒရှိနေကြတဲ့ကိုယ်စားလှယ်တွေကပါတီမဲဆန္ဒရှင်တွေရဲ့ထောက်ခံမှုရအောင်အခွန်လျှော့ကောက်မယ်ဆိုတဲ့ကတိစကားမျိုးပြောနေကြပါတယ်။မဲဆက်စီယုံရေလုံနေကြတဲ့တလားစင်လောက်ရှိတဲ့ကိုယ်စားလှယ်တွေကို Conservative Party ကအလင်းအမြန်စီစစ်နေပါတယ်။ကျင့်ဝတ်ပိုင်အရှုပ်တော်ပုံတွေလှနေချီပပောက်နေချိန်မှာပဲ Conservative Party ကောင်းဆောင်အဖြစ်ကနှုတ်ထွက်မယ်လို့ဝင်းကြီးချုပ်ဘော်ရစ်ဂျွန်ဆန်ကပြီးခဲ့တဲ့ကြာပြင်းကပဲကြေညာခဲ့တာပါ။အဲ့ဒီနောက်ဝင်းကြီးချုပ်အဖြစ်ဝင်အရွေးခံဖို့17ဦးမြောက်ဖြစ်လာသူကတော့လူသိနေတဲ့ Raman Christie ဖြစ်အပြင်နိုင်ငံခြားရေးဝန်ကြီး Liz Truss ၊ဗဟိုဝန်ကြီး Nahim စ Zahawi နဲ့ Jamai Wunyi Hong နဲ့ ဖြစ်ကြတဲ့ Sadiq Javid နဲ့ Jeremy Hano လည်းပါဝင်ပါတယ် လက်ရှိ Anaya Conservative Party ကောင်ဆောင်တစ်ကို ရွေးကောက်ပွဲ 2 ချိန်ကျင်းပပြီးတော့ ရွေးချယ်ကြမှာပါ Conservative Bloc အမှတ် 358ဦးက ကိုယ်စားလှယ် 2ဦးကို အရင်ဆုံးပဲပေး ရွေးချယ်ရမှာဖြစ်ပြီး သူတို့ထက်က 2ဦးကိုတော့ Party ကောင်ဆောင်အဖြစ် နိုင်ငံတော်အလုံးမှာရှိတဲ့ Conservative Party ဝင်အားလုံးက Sadiq ကနေ တဆင့် တဖန်ပြန်ပြီးတော့မဲပေးရွေးချယ်ကြမှာဖြစ်ပါတယ် Britain Parliament စနစ် အရ Party တွင် ရွေးကောက်ပွဲမှာအနိုင်ရသူတွေနဲ့
အထူးရွေးကောက်ပွဲကျင်းပဆရာမလို့ပဲဝန်ကြီးချုပ်တာဝန်ကိုအလိုလိုထမ်းဆောင်ရမှာဖြစ်ပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာပေါ်ကလက်နက်ကန်ပဋိပက္ခတွေဖြစ်နေတဲ့နေရာတွေမှာထောင်ပေါင်းများစွာသောကလေးတွေဟာအာတမပြုကျင့်ခံရတာတေဆုံးတာကိုလဲအင်ကချုံရင်းသွားတာအပါအဝင်မတရားပြုကျင့်ခံရကြောင်းတင်းလာနေကအစီရင်ခံစာထုတ်ပြန်လိုက်တယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောရေးဆိုခွင့်ရ
the special representative for children armed conflict.
Kula damaga twin mu chou ye kle mya ne len na kan piti pet ga sa su de nit pat le asin khan sa ko tanin la ni ga thauk pyan kae ba de di asin khan sa ko la mae su lai la 19 ya ne in ga ne ma long nyu yin council ko tin twin ma phit ba de lo pyo su taw la ba myama nai ngan ne phat tat lo asu ya ri ko dai kle ri a paw ma ma tia chu lun ne shat sia kaung ne a mi mae sin ma thet twin phaw pya tha ba de tam ro do mho myama sit tat ha kle ri a paw ma ကိုလဲအင်္ဂါချုံရင်အောင်လှုပ်ချင်းတပ်ဖြတ်ချင်းအာရမပြုတ်ချင်းဂျင်စတာတွေကိုကျူးလွန်တယ်လို့ဖော်ပြထားပါတယ်ပတိတဲ့ပတိပခါတမှာပါဝင်နေတဲ့အဖွဲ့ပေါင်း50ခွန်းအဖွဲ့ရှိပြီးတော့အဲ့ဒီအထဲမှာအစိုးရနဲ့ပတ်သက်တဲ့အဖွဲ့အစည်းခွန်းအဖွဲ့ပါဝင်တယ်လို့အစည်းအကံစာမှာဖော်ပြထားပါတယ်မြန်မာစစ်တပ်နီးတူကျူးလွန်တဲ့အဖွဲ့တွေကတော့ကွန်ဂိုစစ်တပ်စီးရီးယားအစိုးရစစ်တပ်တို့ ကလေးအပေါ်ကျူးလွန်တဲ့ကြီးလေးတဲ့အမှုပေါင်း 24,000 ကျော်ရှိတယ်လို့ဆိုပါရယ်။ 8,000 ကျော်ဟာအသက်ခံရတာဖြစ်ပြီး 6,310 ဟာကလေးစစ်သားဖြစ်ဆူဆောင်းခံရတာပါ။ 3,500 ကလိမ်မှုဆိုင်ရာစော်ကားခံရတာနဲ့သွေးဆောင်ဖျားယောင်းခေါဆောင်ခံရတာဖြစ်တယ်လို့အတွင်းမှုကျုပ်ရဲ့ကလေးများနဲ့လက်နက်ကိုင်ပဋိပက္ခဆိုင်ရာအထင်းမှုကျုပ်ရဲ့ကလေးများဆိုင်ရာအထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကဖော်ပြထားပါတယ်ခင်ဗျာ။
ဒီကံတမ်းမနက်ဖြန်မြန်မာဘာသာအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 5.40 kHz 8.13 5.51 kHz 5.89 နဲ့ဖိုင်လက်မီတာ190 kHz 1.95တို့ကနေထုတ်လွှင့်ပေးနေပါရှင
်။ VOA မြန်မာဘာရဲ့မနက်ခင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အင်ဒိုနီးရှားနိုင်ငံပါလီမတ်ပြီးခဲ့တဲ့သတင်းပတ်တဲ့ကျင်းပခဲ့တဲ့ဆက်မှုထိပ်တည်နိုင်ငံ၂၀ G20 နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးမှာအမေရိကန်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်အမေရိကန်နဲ့တရုတ်သမ္မတတွေဇူလိုင်လနောက်ဆုံးပတ်လောက်မှာအွန်လိုင်းဗီဒီယိုကတဆင့်တွေ့ဆုံဆွေးနွေးနိုင်ဖို့နိုင်ငံစီစဉ်နေပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီတို့ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာစနေနေ့မှာ9နိုင်ကြာတွေ့ဆုံပြီးတော့ကိစ္စရပ်အတော်များများကိုဆွေးနွေးခဲ့တာပါ။အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းပင်တို့ဇူလိုင်လ25ရက်နေ့မှာတွေ့ဆုံဖို့တရုတ်ချုပ်ကအကြံပြုကြောင်းအစီအဝင်နဲ့နှိစက်တဲ့တန်တမာသတင်းရင်းမြစ်တွေကပြောပါရယ်။ယူကရိန်းကိုရုရှားတို့စစ်ဆင်နွှဲနေတဲ့ကိစ္စ၊တိုင်ဝမ်အရေး၊လူခွင့်ရေးကိစ္စရပ်တွေနဲ့မြောက်ကိုရီးယားအရေးကိစ္စတွေကိုနိုင်နဲ့ချီဆွေးနွေးခဲ့ကြပြီးတဲ့နောက်မှာတော့နိုင်ငံခြားရေးဝန်ကြီးနှစ်ဦးမနက်20ကြာတီးတန့်တွေ့ဆုံမဲ့အစီအစဉ်တော့ပြတ်သွားခဲ့ပါရယ်။သမရရှိနဲ့သမရပဒန်တို့လာမယ့်သတင်းပတ်တွေမှာတွေ့ဆုံနိုင်လိမ့်မယ်လို့မျှော်လင့်ရကြောင်းနိုင်ငံခြားရေးဝန်ကြီးဖလင်ကဘန်ကောက်မြို့သတင်းစာရှင်းလင်းပွဲမှာ VOA ကိုဖြေကြားတော့ပါရယ်။နိုဝင်ဘာလမှာသမရနှစ်ဦးလူကိုယ်တိုင်တွေ့ဆုံနိုင်မလားဆိုတဲ့မေးမြန်းချက်ကိုတော့အဲ့ဒီအချိန်မှာဘာဖြစ်လာမလဲဆိုတာသူ့အနေနဲ့တအံ့မပြောနိုင်ဘူးလို့လည်းဖြေကြားသွားပါရယ
်။ဆန္ဒပြပွဲတွေနဲ့ရင်ဆိုင်နေရတဲ့သီရိလင်္ကာသမရဂေါတာဘာယာရာဂျာပက္ကဆာဟာသမရယာရုကနေလာမယ့်ဗုဒ္ဓဦးနေမှာနှုတ်ထွက်ပြီးမှဖြစ်တဲ့အကြောင်းအတည်ပြုပြောဆိုလိုက်ပါရယ်။ဇူလိုင်လ13ရက်နေ့မှာနှုတ်ထွက်ပြီးမှဖြစ်ကြောင်းဝန်ကြီးချုပ်ရနေဝီကရမစင်းရဲ့ရုံးကနေပြီးတော့ကြေညာချက်ထုတ်ပြန်ပါရယ်။ပြီးခဲ့တဲ့စနေနေ့ကတည်းကထောင်ပေါင်းများစွာသောပြည်သူတွေရဲ့တောင်းဆိုချက်အတိုင်းနှုတ်ထွက်ပြီးမှဖြစ်ကြောင်းသမရရဲ့ပြောကြားချက်ကိုလွှတ်တော်ပြောရေးဆိုခွင့်ရှိသူကပြောဆိုခဲ့တာဖြစ်ပါတယ်။ဒါပေမဲ့ဆန္ဒပြသူတွေကသမရနန်းတော်ကိုဝင်ရောက်သိမ်းပိုက်ခဲ့တာဖြစ်ပြီးသမရကိုတော့မသိမ်းပိုက်ခင်မှာပဲဘေးလွတ်ရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။ညွန်ပေါင်းဆိုရသည့်ဖွဲ့စည်းဖို့ဆုံးဖြတ်ပြီးတဲ့အခါမှာလက်ရှိဆိုရဝင်ကြီးတွေနှုတ်ထွက်ပေးမယ်လို့ဝင်ကြီးချုပ်ယုံကပြောပါတယ်။ ဝင်ကြီးချုပ်ဝီကရမဆင်းလည်းနှုတ်ထွက်ပြီးမှဖြစ်ပြီးအစိုးရအသစ်တာဝန်ယူနိုင်တဲ့အချိန်အထိတော့ဆက်လက်တာဝန်ယူထားမယ်လို့ပြောဆိုပါရယ်ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတော့အဓိကအတိုက်အခံဖြစ်တဲ့စမာဂျီဒနာဘာလာဝီကရအစိုးရဟာအစိုးရအသစ်ဖွင့်နိုင်ဖို့နဲ့သူတို့ရဲ့ခေါင်းဆောင်ဖြစ်တဲ့ပရိမတဇာထောက်ခံမှုရောက်ဖို့အတွက်အဖွဲ့ငယ်လေးတွေကိုစီရင်ပြောဆိုခဲ့ပါရယ်ခင်ဗျာ
ယူကရိန်းဒုက္ခသည်တွေကိုကောင်းကောင်းမွန်မွန်လက်ခံကြတဲ့တစ်ချိန်တည်းမှာစားနပ်ရိက္ခာနဲ့လုံခြုံရေးကြောင့်နေရက်စွန့်ခွာလာကြရတဲ့အခြားဒေသကဒုက္ခသည်တွေအတွက်လည်းပြင်ဆင်ထားဖို့လိုတယ်လို့ဥရောပနေဆက်နဲ့ကမ်းစောင့်တပ် agency Frontex ကယာယီအမှုဆောင်ညွှန်ကြားရေးမှူးအာယာကောင်နာယာကပြောပါတယ်အထူးသဖြင့်ယူကရိန်းနိုင်ငံကဂျုံနဲ့ပြောင်းလို့စိုက်ပျိုးထွက်ကုန်တင်မမှုမှာအဟန့်အတားတွေရှိနေတာကြောင့်လူတွေနေရက်စွန့်ခွာဖို့ဖြစ်လာစေမယ်လို့လည်းပြောပါတယ် EU ပြည်ထောင်စုဝန်ကြီးနဲ့တွေ့ဆုံဖို့ချက်ကသမရနိုင်ငံ Prague မြို့ကိုရောက်လာချိန်မှာပဲ Miss ခေါနာယာကအဲ့လိုပြောဆိုသွားတာပါဒီအစည်းအဝေးမှာ EU ဖွဲ့ဝင်နေမဟုတ်တဲ့ Ukraine နဲ့ Moldova နိုင်ငံကပြည်ထောင်ရေးဝန်ကြီးတွေလည်းတက်ရောက်ကြမှာဖြစ်ပါတယ်ကမ္ဘာမှာစိုက်ပျိုးထွက်ကုန်ကောက်နှံပြပတင်မမှုအများဆုံးနိုင်ငံတစ်ခုဖြစ်တဲ့ Ukraine ပေါ် Russia တို့ကစစ်ဆင်နွှဲနေတာကြောင့်ကုန်တင်ပို့ရေးလမ်းကြောင်းတွေစိုးစိုးဝါထိခိုက်နေရတာဖြစ်ပါတယ်မနစ်ကရိတ်သိမ်းထားတဲ့တီးနှံတန်ချိန်တန်20လောက်လဲပင်လယ်နယ်ထဲမှာ Russia တို့ပိတ်ဆို့ထားတဲ့အတွက် Ukraine စိုက်ကန်တွေမှာတောင်းတင်နေပါတယ် Ukraine စစ်ပွဲကြောင့်ကမ္ဘာဈေးကွက်မှာစားသုံးစီဈေးဒေသကုန်းတလို့အာဖရိကနဲ့အရှေ့အလယ်ပိုင်းဒေသတို့မှာလည်းစားနပ်ရိက္ခာရှာပါမှုနဲ့ရင်ဆိုင်နေရတာဖြစ်ပါတယ် EU ပြည်ထောင်ရေးကော်မရှင်နာမင်းကြီးယော်ဗာဂျွန်ဆန်ကလည်းစားနပ်ရိက္ခာမလုံလောက်တာနဲ့လောင်စာစီစည်းတွေထိုးတက်သွားတာကြောင့်လုံခြုံမှုကင်းမဲ့လာတဲ့လူတွေလည်းသူတို့အတိုင်းမျိုးတွေကိုစွန့်ခွာလာကြလိမ့်မယ်လို့ပြောပါတယ
်ကမ္ဘာလူဦးရေဟာလာမယ့်နိုဝင်ဘာလ15ရက်နေ့မှာတန်း8000ပြည့်မယ်လို့တွက်ချက်ထားကြောင်းဇူလိုင်လ17ရက်နေ့မှာကြာရောက်တဲ့ကမ္ဘာလူဦးရေနေ့မှာကုလသမဂ္ဂကထုတ်ပြန်တဲ့2022ခုနှစ်အစိုးရခန်းစာမှာဖော်ပြထားပါတယ်2022ခုနှစ်မှာလူဦးရေတိုးပွားမှုနှုန်းတန်း8000ပြည့်တဲ့အမှတ်တရဖြစ်ပေမဲ့လူဦးရေတိုးပွားမှုနှုန်းဟာ1950ခုနှစ်ကတည်းကစတင်နှေးကွေးလာခဲ့ပြီး2020ခုနှစ်မှာလူဦးရေတိုးပွားမှုနှုန်းဟာ100%နှုန်းအောက်မှာပဲရှိတယ်လို့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုပါတယ်အိန္ဒိယရဲ့လူဦးရေကတရုတ်ကိုကျော်တက်သွားမယ်လို့အစိုးရကဆိုပါတယ်လက်ရှိနှုန်းသားအရလာမယ့်2030မှာကမ္ဘာလူဦးရေက 8.5 ဘီလီယံရှိမှာဖြစ်ပြီးလာမယ့်2080ခုနှစ်မှာတော့လာမယ့်2080ခုနှစ်ကနေ2100ခုနှစ်အထိကမ္ဘာလူဦးရေက 10.4 ဘီလီယံမှာပဲတည်နေမယ်လို့ဖော်ပြထားပါတယ်လာမယ့်2050ခုနှစ်မှာကမ္ဘာလူဦးရေက 9.8 ဘီလီယံကိုရောက်ရှိနိုင်ပြီးတော့တိုးပွားလာတဲ့လူဦးရေရဲ့တဝက်ကျော်လောက်ကအာဖရိကတိုက်ကလာနိုင်ငံတွေလို့ခန့်မှန်းတွက်ချက်ထားပါတယ်။လက်ရှိကမ္ဘာလူဦးရေကတော့ 9.62 ဘီလီယံရှိပါတယ်ခင်ဗျာ။သတင်းတွေကိုနန်းလောင်နဲ့ကျွန်တော်ဇော်မိုးကျော်တို့ကတင်ပြပေးခဲ့တာပါခင်ဗျာ။အခုတော့ကျွန်တော်တို့သတင်းဖေးပို့ခြင်းနဲ့သတင်းဆောင်ပါတွေကိုဆက်လက်ထုတ်လွှင့်မှုအချိန်ကြာလာပြီဖြစ်ပါတယ်။ပထမအဦးဆုံးအနေနဲ့ကတော့တိုင်းမြန်မာနယ်စပ်ကတိုက်ပွဲတွေကြားကအခြေအနေတချို့ကိုတင်ပြပေးချင်ပါတယ်။တိုင်းမြန်မာနယ်စပ်ခရင်ပြည်နယ်မြဝတီခရိုင်ဖလူဒေတာတဝိုင်းနဲ့ဥက္ကဋ္ဌစခန်းတိုက်ပွဲအတွေ့စစ်ကူလာတဲ့စစ်ကောင်စီတပ်တပ်မ44တိုင်းရင်တရနှစ်ကစစ်ကောင်စီတပ်သား5ယောက်ကခရင်အမျိုးသားအစည်းအရုံး KNU ဘက်ကိုပြောင်းရွှေ့ခိုးလုံလာပါတယ်။အားလုံးကလူငယ်တွေဖြစ်ပြီးအသက်မပြည့်သေးတဲ့ကလေးတူပါဝင်တယ်လို့ခရင်လက်နက်ကိုင်အဖွဲ့ KNU ဘက်ကပြောဆိုပါတယ်။ဒီသတင်းကိုတော့ VOA သတင်းတောက်မှအေးအေးမှကသတင်းပေးပို့ထားတာပါခင်ဗျာ
စစ်ကောင်စီတပ်တွေနဲ့ KNU ကရင်လက်နက်ကိုင်တပ်အပါအဝင်ပူးပေါင်းတပ်တွေတိုက်ပွဲဖြစ်ခဲ့တဲ့ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီခရိုင်ဖလူဒေသတဝိုင်းနဲ့ဥက္ကဋ္ဌစခန်းတိုက်ပွဲအတွက်စစ်ကူလာတဲ့စစ်ကောင်စီတပ်မ44တပ်ရင်းတရနှစ်ကစစ်ကောင်စီတပ်သား5ယောက်ဟာဇူလိုင်လ9ရက်နေ့ကအကြမ်းမဖက်အာဏာပိဆန်စီဒီအန်လုပ်ပြီး KNU ထံကိုခိုးလုံလာခဲ့တာပါဒီထဲမှာအသက်မပြည့်သေးတဲ့ကလေးငယ်တဦးပါဝင်အားလုံးကလူငယ်တွေဖြစ်ကြောင်းခရင်မျိုးသားအစည်းအရုံးနိုင်ငံခြားရေးဌာနပြောရေးဆိုခွင့်ရှိသူဖရိုစောတော်နီကအခုလိုပြောပါတယ
်တိုက်ပွဲတော့ဟိုတိုက်ပွဲဖြစ်တယ်ဆိုတာထက်ပေါ့နော်အဲ့မှာတိုက်ပွဲတော့တောက်လျှောက်ဖြစ်နေတာပဲတဲ့အဲ့တော့ဒီလိုအဆက်တော်လုံးတော့ပြေးလာကြတာပဲလို့နားလည်ရမြောင်းငါတို့ကျွန်တော်ကြည့်လိုက်တော့လူငယ်တွေကြီးများများတယ်။ဟုတ်တယ်အရင်ဆုံးတည်းအောင်ဆက်ဆံနေနေတယ်။ဆက်ဆင်းနေတော့မပြေဘူး
။စီဒီအန်လုံလာတဲ့တပ်သားတွေနဲ့အတူလက်နက်တွေပပဆိုတာကိုတော့ KNU ကသတင်းထုတ်ပြန်ခြင်းမရှိသေးပါဘူး။စီဒီအန်လုံလာကြတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကတော့တပ်သားဇော်ထက်အောင်တပ်သားအောင်ကျော်ထူးတပ်သားအောင်ငင်းချန်တပ်သားအောင်အောင်နဲ့တပ်သားရဲမြင့်မြတ်တို့ဖြစ်ကြပြီး သူတို့ဟာရခိုင်ပြည်နယ်၊မကွေးတိုင်း၊ကရင်ပြည်နယ်တွေမှာတာဝန်ထမ်းဆောင်ခဲ့ကြတာဖြစ်ပါတယ်။သူတို့ဟာမကြသေးခင်ကတိုက်ပွဲပြင်းထန်နေတဲ့ဥက္ကဋ္ဌစခန်းတိုက်ပွဲအတွက်စစ်ကူဖြစ်ရောက်ရှိလာကြသူတွေလည်းဖြစ်ပါတယ်။စစ်အာဏာသိမ်းပြီးတဲ့နောက်မှာစစ်တပ်ကနေလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေဘက်ကိုဗက်ပြောင်းခုံလုံလာကြသူတွေရှိနေပြီးရာထူးအမြင့်ဆုံးဗိုလ်မှူးကြီးအဆင့်ထိရှိပါတယ်။အခု KNU ဘက်ခုံလုံလာသူတွေအနေနဲ့ KNU နဲ့ပူးပေါင်းပြီးပြန်လည်တိုက်ပွဲဝင်ဖို့အစီအစဉ်ရှိမရှိဆိုတာကတော့မသိရသေးကြောင်းဒါဟာသူတို့ရဲ့ဆန္ဒအတိုင်းသာဆုံးဖြတ်ရမှာဖြစ်ပြီးလက်ရှိမှာတော့သူတို့ကို KNU ကကောင်းကောင်းမွန်မွန်ဆက်ဆံပြီးလုံခြုံတဲ့နေရာမှာထားထားတယ်လို့လည်းဖရူစော်တော်နီကပြောပါတယ်။
ဆောင်ရတော့ဦးစားလေသူတို့သဘောထားပုံမှာလည်းမတူတာလည်းပါတာပေါ့ကျွန်တော်တို့ပဲကြတော့အဲ့ဒါကောင်းအောင်ကိုပြမအောင်ဆုံးနေတာအပေါ့ဥစားပေါ့နော်။နောက်အဲ့ဒါနောက်မဖြစ်မှာပေါ့နော်။သူတို့ဘယ်လိုလုပ်ချင်လဲသူတို့အတူတူပဲဒီလိုပြောင်းလို့ဆိုတာလား။အဲ့ဒါတွေကဟိုဘယ်လိုပြောမလဲဒါဟိုကစင်ရင်ပြန်ပြီးတော့မေးရအောင်မလဲသူတို့သဘောထား
။စစ်ကောင်စီတပ်သားတွေဟာဇူလိုင်လ9ရက်နေ့ညကဒဏ်ရာရတဲ့စစ်သားတွေကိုပို့ဆောင်ပြီးတဲ့နောက်ကရင်မျိုးသားလွတ်မြောက်ရေးတပ်ဖွဲ့နဲ့ဆက်သွယ်ကအနာဖီဆန်ပြီးစီဒီအန်လုလာတာဖြစ်တဲ့အတွက်ကြိုးစားတယ်ဆိုပြီး KNU နဲ့ပူးပေါင်းတပ်ဖွဲ့တွေဘက်ကလည်းပြောပါတယ်အခုဆိုရင်စစ်တပ်အနာသိမ်းပြီးကလေးကအကြမ်းမဖက်အနာဖီဆန်စီဒီအန်လုတဲ့ရဲနဲ့စစ်သားထောင်ထဲချီရှိနေပြီးအများအပြားဟာအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံခဲ့ကြပါတယ်ရှင
်ဒါကတော့မအေးမှပြောပြသွားတာပါဆက်လက်ပြီးတော့တင်ပြလိုတဲ့အကြောင်းအရာတစ်ခုကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝါရှောင်းရွာအနီးမှာမနေ့ကစစ်ကောင်စီတပ်နဲ့ KNA ကချင်လက်နက်ကိုင်တပ်ဖွဲ့အကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီကလေကြောင်းကားပါပစ်ခတ်ခဲ့တာတွေရှိပါတယ်။တနင်္ဂနွေနေ့ညကဝါရှောင်းရွာအနီးမှာတိုက်ပွဲဖြစ်ပွားခဲ့ပြီးမနေ့ကတနင်္ဂနွေနေ့မနေ့ပိုင်းမှာလည်းတိုက်ပွဲဖြစ်ပွားခဲ့သလိုမွန်းလွယ်ပိုင်းမှာလေကြောင်းကားတိုက်ခိုက်ခဲ့တာလည်းရှိပါတယ်။ဒီရက်ပိုင်းနေ့အတွင်းကချင်ပြည်နယ်ဝိုင်းမော်စကိုင်းတိုင်းအင်းတော်နယ်ရှမ်းပြည်နယ်မိုးမိတ်ဒေသတွေမှာစစ်ကောင်စီနဲ့ KIA PDF ပူးပေါင်းတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ရန်ကုန်ကပြေပို့လာတဲ့သတင်းကိုတော့ကိုစံကျော်ထွန်းကပြောပြမှာပါခင်ဗျာ။
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝါရှောင်းရွာအနီးနန်းစော်ရံမှာ KIA တက်စကန်ကိုစစ်ကောင်စီတပ်နဲ့ဒေသခံပြည်သူစစ်ပူးပေါင်းတပ်ဖွဲ့တွေကဒီမိမနဲ့ဆန်နိုင်လောက်မှာတိုက်ခတ်ခဲ့တာဖြစ်ပြီးဝိုင်းမော်အခြေဆိုင်ခလာရ58ကလည်းလက်နက်ကြီးနဲ့ပစ်ခတ်ခဲ့ပါတယ်။ဒီမနဲ့တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုတိုက်ပွဲဖြစ်သွားရအနီးကဒေသခံတူက VOA ကိုအခုလိုပြောပါတယ်
။ဖြစ်တာကဒီဝါရှောင်းနယ်ကတော့တိတ်လို့မဝေးတော့ဘူး။နန်းစော်ရံရွာဆိုတာရှိတယ်။အဲ့မှာ KIA push အခုရှိတယ်။အဲ့ညာမှာဖြစ်တာဟုတ်လားမင်းကလည်း9နာရီခွဲလောက်မှာအဲ့မှာဖြစ်တာမင်းက10နာရီကြော်ကြော်လောက်ကနေဟို12နာရီအဲ့ဝင်းကျင်ကရက်သွားပြီခုချက်လောက်ဖြစ်တယ်လက်နေကြီးက58ကနေဖြစ်တာပေါ့နော်ကျွန်တော်တို့ကြားတော့ပေါ့နော်အခုကဖြစ်နေရတော်တော်ဖြေးထားတာကိုသိရတယ
်မင်းကခင်ကတိုက်ပွဲက2နာရီလောက်ကြာမြင့်ပြီးနေ့လယ်12နာရီနောက်ပိုင်းမှာငိန်တက်ခဲ့တာကမွန်းလဲ2နာရီလောက်မှာတော့လေကြောင်းကမှထပ်မံတိုက်ခိုက်ခဲ့ကြအောင်သူကညနေပိုင်းမှာအခုလိုထပ်ပြောပါတယ
်2နာရီခုန်ခါနေလောက်ကနေလေကြောင်းနဲ့တော်တော်လေးသာတိုက်တယ်ကြေးကခဏလေးလာဖြစ်သွားတယ်တကယ်ရေကြီးကအမှန်ကဘာလဲမန်ကျော်ရံဆွေးရည်ရလားနော်အဲ့မှာကျေဒီရေပို့စ်တစ်ခုရှိတယ်အဲ့မှာသူတို့ကပတ်မအမှန်သူကပြစ်နေတာရေကြီးနဲ့နေကြီးနဲ့သုံးနိုင်ကြတော့သူတို့သုံးနိုင်5မိနစ်လောက်ကြာရင်သူတို့ကကြံသွားကြတာဒီနေရာကသူတို့ပြစ်ကြတာကိုညီနေရတာဒီနေကညံ့တာဖတ်စီနဲ့ပြစ်တာဖတ်စီနဲ့ပြစ်တာအစီတုံးလေးလုံးရက်ဖိုက်တာမဟုတ်ဘူး
ဒီတိုက်ပွဲကြောင့်အရတားထိခိုက်မှုမရှိကြောင်းတိုက်ခိုက်နေတဲ့အဖွဲ့အစည်းတွေရဲ့ထိခိုက်မှုတော့မသိရကြောင်းပြောပါတယ်။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ဝိုင်းမော်မြို့နယ်အတွင်းတိုက်ပွဲဖြစ်ပေါ်တာရှိပေမဲ့အသေးစိတ်မသိရသေးကြောင်းပြောပါတယ
်။တိုက်ပွဲဖြစ်တာမှန်ပါရဲ့။ကောင်စီဘက်ကဒီစစ်ကြောင်းတွေထုတ်လာလို့ကျွန်တော်တို့ခုခံတိုက်ပွဲတွေရှိပါတယ်။လေကြောင်းကြီးလာလို့ဆိုတော့ကြားပါတယ်။ဒါပေမဲ့ဒီပြစ်ခတ်တဲ့အကြောင်းတွေအဲ့ဒီဒီညတော့ဟိုတတိယတော့မရသေးပါဘူ
းပြီးခဲ့တဲ့ဇွန်လတတိယပတ်အတွင်းက KIA အရာရှိတူကိုဝိုင်းမော်မြို့နယ်အောင်မြေနှစ်ကျေးရွာမှာဒေသခံပြည်သူစစ်တွေကိုဖမ်းဆီးတပ်ဖြတ်ခဲ့တဲ့နောက်နှစ်ဖက်ကြားစီရေးတင်းမာလာပြီးဒီလ9ရက်နေ့မှာစစ်အင်အားအလုံးရင်းချထားလာကြောင်းဒေသခံတွေကပြောပါတယ်ဒီလ10ရက်နေ့တနင်္ဂနွေနေ့မနေ့အစောပိုင်းကတော့ KIA နဲ့ PDF ပူးပေါင်းတပ်တွေဟာစကိုင်းတိုင်းကတာခရိုင်အင်းတော်မြို့နယ်ကမဲဆာရဲစခန်းဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်ကောင်စီဘက်ကအကြဆုံးများခဲ့ကြောင်းဒေသခံတို့ကပြောပါတယ်
။မနက်၃:၅၀ကနေစဖြစ်ပါတယ်။မနက်၈:၀၀ကျော်ကပြီးသွားတာကတော့ KIA နဲ့ PDF ပေါ့နော်စခန်းကိုတိုက်တာကမဲဆာရဲစခန်း။အဲ့ဒီမှာဒီပတ်တပရဲရဲဘော်တယောက်တော့ကြားတယ်ခင်ဗျာ။ပြီးတော့အရသားကလေးတယောက်ကြားအဟိုးဘက်က30လောက်ကြာမှာခင်ဗျာ
ဒေသတွင်သတင်းမီဒီယာတွေကတော့ Meda Yeskema, Pubang Tesuetare, Second Seat, Yene, Didakan Pusori, Tonsel of Jason Yong, PDRK, Tiao Jasomi, Tong Yong Tika Danya Jane, Yeskan Ni Nia, Yada Lungedu, Tison Yong Poyarabare. Second Zibagaro, in Artia Nazel of Shire, KIE, PDF, Pubang Apoe, Dila Sayani, Manet, Donayani, Kunanaiti, Natin Layout Taka Jane, Deep Chisima, Long Yong Yi Tapoin, Tong U Tika Danya Gabime, So Yang Yare Chini Machine Yong, the Dinto Gamare. Sending them now by Mooming
Mumale,
ถ้าไปมาเลยที่ดาวไว้ดิเว้นะสิ่งที่ไปมาเลยที่ดาวไว้ดูดูในที่นี้จะมาเนาะที่เราจะเนาะจานี่อะไรไว้ที่ดาวเรียนตอนนี้มีอะไรจะช่วยตอนนี้วันนี้เนี่ยได้ไปหาสิ่งสิ่งที่เนี่ยที่ไอพีดีเอปูบังเตะจะพิจารณาดูพบยาจ้าวอะไรก็เช่นลูกเลยพวกที่ไอโอเอพี่ยี่สุขวิญชิดูปูมุ้ยโนบัวรอสกายไทน์อินโดเนชั่นพี่เนี่ยมุ้ยมีเนี่ยด้วยได้ไปพิจารณาเรื่องนี้ตอนนี้มีอะไรจะยังพิจารณาเลยชั่นพี่เนี่ยมุ้ยมีที่ดามารอเ
ဒါကတော့ကချင်ပြည်နယ်ကချင်ပြည်နယ်နဲ့ဇဂိုင်းတိုင်းမကတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒါကတော့ကချင်ပြည်နယ်ကချင်ပြည်နယ်နဲ့ဇဂိုင်းတိုင်းမကတိုက်ပွဲဖြစ်ပွားနေတဲ့အခြေအနေတွေကိုကုစံကျော်ပြောပြသွားတာပါ။ဆက်လက်ပြီးတော့သတင်းဆောင်ပါတချို့ကိုတင်ပြပေးပါအောင်မယ်။ပထမဆုံးအနေနဲ့ကတော့ယူကရိန်းကိုကူညီထောက်ပံ့တဲ့အထက်မှာဗြိတိန်ဟာအများဆုံးထောက်ပံ့တဲ့နိုင်ငံတွေကတနို ဗြိတိန်ဟာအမေရိကန်ပြည်ထောင်စုပြည်ရင်ယူကရိန်းကိုအများဆုံးကူညီထောက်ပံ့တဲ့နိုင်ငံဖြစ်ပါတယ်။တင်ကားဖြတ်ဒုံးကြီးတွေလက်နက်ခင်းရံတွေ
Not only because it has been by the standards of
Britain Gawaye Wenji Ben Wallet Scale, Party Nia Salonga, Ukraine or see ya kunibo talk on it a diga tabare.
Britain is full square behind them and you know the assistance Ukraine we give
Britain ga piwa talk on Abiware. Ukraine will be there top bani ha two yoga beam hobo. Jono Diao Tega Mahodlu when you do Tegale Mahobo. Daga Along and Luson Jeba.
When you do Johnson Nota Dago Russia got a Tuzi Ware, Russia go Piasivo Matuza Nelu, Russia and Jai when you turn up Yoisu when she do got Yosubare. Boris Johnson and in a Britain or Lonio Isaya, Kesa Adre, Janle Pinsimbo, Tubanga Bare, Indo Pacific Dida Adre, American and Australia Rupawene, Ocats, Mohammed Apoye, Yepa Mugo, Le Tabare, Dabime di Apoye, Akan Ganada, Akan Tadi Shini Delu, Nanganaga Lila Itanae, Tudeti, Kempfnaga, Ninja Tobare.
This shift more towards Asia and.
Tibian Lega, Diga Asha Udibare. ทุกเดือนเนาะเดียวเยออสซาเนี่ยเฉยๆหมู่ยื้อเอราบาถ้าเราลงให้ได้นิดเดียวแล้วก็มาอสุรีจาซีซั่นเกิดอ่ะบาเยจีได้กิจการทุกขึ้นไปบาเลยทีนี้เนี่ยก็ตะชาออกัสอพอร์ตเวนี่ဖြစ်တဲ့ทุกเดือนอเมริกันออสเตรเลียญี่ปุ่นเนี่ยอดิก็เลดเวลุซ้อมมาဖြစ်ไปเลยถ้าไม่ได้อุรบะตะเมกะฮะจองโกเรียโลหลูနိုင်ငံหลูเวอะทุเยบ้าบาเลยဝင်ကြီးเจ้าจอนเซนยาลูกก็နှုတ်ထပ်ပြီးနောက်ကဘာခေါင်းဆောင်တွေကိုတယ်လီဖုန်း
ချင်းရဲ့ထောက်ခံအားပေးမှုကိုထပ်မံအတည်ပြုပြောဆိုခဲ့ပါတယ်။ဒါအပြင်ယူကရိန်းသမ္မတကိုတင်ဟာသူရဲကောင်းတစ်ယောက်ဖြစ်ပါတယ်။လူတိုင်းကတင်ကိုချစ်ကြပါတယ်လို့သူ့ရဲ့စကားအဆုံးမှာပြောဆိုခဲ့ပါတယ်။ဒါကတော့ဗြိတိန်ဝန်ကြီးချုပ်ဟောင်းဘော်ရစ်ဂျွန်ဆန်နဲ့ယူကရိန်းရဲ့အကြောင်းကိုကျွန်တော်တင်ပြပေးခဲ့တာပါ။ဆက်လက်ပြီးတော့နည်းပညာဆိုင်ရာစောင်းပါးတစ်ပုဒ်ကိုဆက်လက်တင်ပြလိုပါတယ်။ဗြိတိန်နိုင်ငံမှာယူယူကနဲ့စပိန်တွေရဲ့ကွာဟာချက်ကိုပေါင်းစပ်ထားတဲ့လျက်စစ်ကားအမျိုးအစားကိုစမ်းသစ်တီထွင်ထားပါတယ်။ဒီလျက်စစ်ကားကိုအခုလက်ရှိလျက်စစ်ကားတွေထပ်ပို့ပြီးတော့ဈေးပိုတက်တာအောင်နဲ့ထုတ်လုပ်ဖို့မျှော်မှန်းထားပါတယ်။ရိုက်တာသတင်းဆောင်ပါတစ်ခုကိုအခြေခံပြီးတော့အလိမ္မာကပြောပြပေးပါမယ်။
ဗြိတိန်နိုင်ငံကစမ်းသပ်ထုတ်လုပ်လိုက်တဲ့လျက်စစ် hybrid ကမော်တော်ကားတွေနဲ့စပိန်တွေရဲ့ကွာဟာချက်လိုအပ်ချက်တွေကိုပေါင်းကူးပေးနိုင်မယ်။နောက်လျက်စစ်မော်တော်ကားတွေကိုပိုပြီးဈေးတက်တာထုတ်လုပ်ဖို့လဲထုတ်လုပ်သူတွေကမျှော်လင့်ပါတယ်။ဒီလျက်စစ်ယာဉ်တွေဟာတော်တော်လေးစွမ်းအင်တက်တာပြီးတော့ပုံမှန်လျက်စစ်ကားတစ်စီးရဲ့ကုန်ကျစရိတ်ရဲ့တစ်စိတ်တစ်ပိုင်းသာဖြစ်တယ်လို့ Northern Lights Motors ကဆိုပါတယ်။ Northern Lights Motors ကထုတ်လုပ်လိုက်တဲ့လျက်စစ်ယာဉ်လေးတွေမှာမော်ဒယ်အမျိုးအစား၃မျိုးရှိပါတယ်။ချင်းနင်းစွမ်းအင်428ရှိတဲ့အမျိုးအစားဈေးနှုန်းကအမေရိကန်ဒေါ်လာ4800ရှိပြီးတော့ချင်းနင်းစွမ်းအင်959ကတော့48ဘူအားနဲ့နာရီ20အကြာခံမဲ့ဘက်ထရီပါပြီးတော့မိုင်50အကွာဝေးကိုမောင်းလို့ရပါတယ်။အမြင့်ဆုံးမော်ဒယ်အမျိုးအစား630ကတော့အမေရိကန်ဒေါ်လာ9450ရှိပြီးသူ့မှာ 10.5 ကီလိုဝတ်ဟပ်မော်တာနဲ့ဘူအားက48ရှိပြီးတော့နာရီ40အကြာခံမဲ့ဘက်ထရီပါပါတယ်။
So my background's in car design, working for major OEM.
အဓိကကားဒီဇိုင်းတွေကိုထုတ်လုပ်ဖို့အတွက်ကားဒီဇိုင်းလုပ်ရမှာကျွန်တော်တို့လိုက်နိုင်ရမယ့်ဥပဒေတွေနဲ့ရင်တွေရဲ့ရှုပ်ထွေးမှုတွေကြောင့်စိတ်ပြက်လာပါတယ်။ရာသီဥတုကာကွယ်ပေးတာတခြားဘေးကင်းစေတာလိုမျိုးအဓိကပစ္စည်းတွေပါတဲ့ရိုးရှင်းတဲ့ရင်တစည်းဆိုရင်မောင်းလို့ရနေပြီလေ။
ဒီလျက်စစ်ကားရဲ့ကိုယ်တဲ့ဒီဇိုင်းကတော့ကားမီးတွေအချက်ချမီးတွေနဲ့ကားမောင်းသူကိုဘေးကင်းလုံခြုံတဲ့ပိုးအိမ်လိုဖြစ်စေမယ်။အရှင်းနောက်အဖူထည်လေးတွေလည်းပါပါရဲ့
။ All of the contactable surfaces are well above bumper height.
ဒီနိုင်တဲ့မျက်ပြင်အားလုံးကဘမ်ပါအမြင့်မှာကောင်းကောင်းမွန်မွန်ရှိနေပါတယ်။ဒါကလည်းအရေးကြီးတဲ့ထက်သွင်းစဉ်းစားချက်တစ်ခုပါ။ဒါကြောင့်မို့လျက်စစ်စပိန်ဒါမှမဟုတ်လျက်စစ်မော်တော်ဆိုင်ကယ်လေးတွေမောင်းနေတာတဲ့ကိုပို့ပြီးတော့အနည်းကျင်းစေတယ
်1980ခုနှစ်တုန်းကပညာရှင် Clive Sinclair တီထွင်ထုတ်လုပ်ခဲ့တဲ့တယောက်စီးသုံးပိတ်တဲ့လျက်စစ်ယာဉ် C5 နဲ့နှိုင်းရှင်ကြည့်ရင်တော့ဈေးကွက်မှာဒီလိုရင်အမျိုးအစားမျိုးသာဝယ်လို့ရတယ်လို့ပြောတာ Brown မမှားပါဘူ
း It was 40 years ago it had lead acid batteries that were
ဒီလိုထုတ်ရတာလည်းနည်းနည်းလေးဆက်လောက်က
ပဲအ
ဲ့ဒီယင်မှာခဲအစ်စ်ဘက်ထရီတက်ထားတာကတော်တော်စိတ်မကောင်းဖြစ်ရပါတယ်ဒီပညာကအဲ့ဒီအချိန်ကစပြီးတော်တော်ပြောင်းလဲလာခဲ့ပြီလေဒါပေမဲ့ဘာပဲပြောပြောပေါ့နော် Clive Sinclair ထုတ်ခဲ့တဲ့ C5 ရောင်းခဲ့ရသလိုမျိုးကျွန်တော်တို့ရဲ့လျက်စစ်ကားတွေကိုလည်းအစီး12000ရောင်းရရင်တော့ကျွန်တော်အယမ်းပျော်ပြီပေါ့လေ
စပိန်နဲ့ကပေါင်းဆက်ပြီးထုတ်လုပ်ထားတဲ့ဒီလျက်စစ်ကားတွေကိုဒီနှစ်နွေရာသီမှာဈေးကွက်ထဲတင်သွင်းသွားမှာဖြစ်ပြီး Model 630အမျိုးအစားကားကိုတော့ဒီနှစ်အစောပိုင်းမှာပထမဆုံးရောင်းချမှာဖြစ်ပါတယ်ရှင
်ဒါကတော့လျက်စစ်ယာဉ်တွေအကြောင်းကိုအလိမ္မာပြောပြသွားတာပါ VOA ရဲ့အင်္ဂါနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုလိုင်းနမီတာ25 40နဲ့50တိတို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်။မကြာမီအချိန်အတော်အတွင်းမှာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးဖို့အစီအစဉ်ချပါရခင်ဗျာ။
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့အင်္ဂါနေ့မနက်ပိုင်းအတန်လင့်အစီအစဉ်တွေကို line to meter 25 kHz 11339 line to meter 40 kHz 9413 line to meter 51 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်ကျွန်တော်တို့ဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါပတ်စဉ်ကဏ္ဍတွေထဲမှာဆိုလို့ရှိရင်သတင်းတောက်မှတ်စုစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန်ရောင်အစီအစဉ်ဆက်လက်အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့တည်တင်းတော့မတ်စုအစီအစဉ်ကိုနားတော်တာဆင်ရမှာဖြစ်ပါတယ်ကိုသားညွန်ဦးကပြောပြပေးထားပါတယ်ခင်ဗျာ
ဒီမနက်ကမှစီးပွားခတ်ကိုတင်းမာလာပြီးတော့အဲ့ရဲ့နောက်ဆက်တွဲအိုးရင်ဆွတ်ခွာထွက်ပြေးနေရသူတွေလည်းပိုများလာပါတယ်ကိုရဲ့နေရာကိုစွန့်ခွာပြီးတော့ထွက်ပြေးနေရသူတွေမှာအချိန်ကာလကြာရတဲ့အမျှအခြေခံလိုအပ်ချက်တွေကလည်းပိုများနေပါတယ်။ဒီထက်မှကျန်းမာရေးပြဿနာတွေလည်းရင်ဆိုင်ကြုံတွေ့လာပါတယ်။ဒီကြောင့်ရန်ကုန်ကနေပြီးတော့တင်းတောက်မှတ်စုဖြစ်တင်ဆက်ထားပါတယ်။ကျွန်တော်သားညူပြောပြမှာပါ။ချင်းပြည်နယ်ပြည်စီးပရစ်ခါရီတိုးလာကလေးလမ်းပန်းဆက်သွယ်ရေးပြတ်တောက်တာတချို့ဒေသခံတွေကတနေရာနဲ့တနေရာကိုပြောင်းရွှေ့ခိုလုံနေရတာတွေကြောင့်အရေးပေါ်ကျန်းမာရေးဆောက်ရှောက်မှုတွေရဖို့အခက်အခဲရှိတယ်လို့ချင်းအရတအဖွဲ့တွေကပြောပါတယ်။အဓိကချက်ကတော့စေဝါနဲ့ဆောင်းချင်အောင်လိုမျိုးပစ္စည်းတွေအလုံလောက်မစီမံပေးနိုင်တဲ့အတွက်အခုနှစ်မိုးလေမှာငှက်ဖြားပစ်တဲ့ရေအတွက်ပြန်ပြီးတော့များလာတယ်လို့ချင်းရက်ဖက်ဆရာအများအဖွဲ့ကဒေါက်တာစလိုင်းတင်မိုးကဗျူရီကိုပြောပါတယ
်။ဒီလိုလောက်ကတည်းကအချိန်ပေးအောင်များလာတယ်အချိန်ကြောင်းကြီးများလာတဲ့အများနဲ့တော့ဆက်အောင်နေကြတဲ့ချင်းကိုက်ထားတာ။ဒါပေမဲ့ပိုင်းပါတခြားဒီချင်းတော်ပိုင်းရောဒီပေါက်ရောပိုင်းရောဖြစ်မှာပေါ့နော်။အနိုင်ရောအဲ့လိုမျိုးကြောင့်ကျွန်တော်တို့ဒီခုနောက်ပိုင်းအစီအများလာတာဖြစ်တယ်ဆိုတော့တချို့နေရာလဲဟိုပြင်းသွားတဲ့ဆိုတော့ကြာဟိုကျောင်းထဲသွားတဲ့ ID ticket တွေမှာကြာဟိုပါလဲပါချင်လဲပါလို့မဟုတ်တချို့ကလဲကျွန်တော်ခေါင်းနဲ့စားအဲ့ဒါတွေကိုဟိုချင်းဟိုဆောင်ဖြစ်တုံးနေတုံးမှာပေါ့ကျွန်တော်ဒီအဓိကတော့ဒီကောင်ဝေးပိုင်းမှာကြာဟိုအားနေသွားလို့ကြာနှစ်ခြားရောက်ဖြစ်တယ်များလာပါတော့
ချင်းတောက်ပိုင်းပလောဝမြို့နယ်မှာရင်ကလေးကငှက်ဖြားကူးဆက်တာပုံမှန်ရှိပေမဲ့အခုနောက်ပိုင်းမှာကံပက်လက်မတူပြီးမင်းတက်နဲ့ဟာခါမြို့ပေါ်မှာပါအဖြစ်များလာပါရယ်။ကျန်တဲ့တချို့မြို့နယ်တွေမှာလည်းငှက်ဖြားလက္ခဏာတွေမြင်ရပေမဲ့အရေးပေါ်ဆန်းသက်ကိရိယာတွေအလုံးလောက်မရှိလို့တိကျပြောဖို့ခက်ခဲတယ်လို့ချင်းရက်ဖက်အဖွဲ့တချို့ကပြောပါရယ်။ချင်းပြည်နယ်မှာအခုလိုမျိုးအခြေအနေဇိုးမတိုင်ခင်ကရင်နဲ့ကယားပြည်နယ်ဘက်မှာလည်းငှက်ဖြားကူးဆက်မှုတွေကကြီးကြီးမားမားဖြစ်ခဲ့ပါရယ်။မုတ်တုံရသည်မှာကူးဆက်ရောဂါပြန့်ပွားမှုတိုးလာမဲ့ပုံမှာအခြေခံကျန်းမာရေးဆောက်ရှောက်မှုနဲ့ကျူတင်ကာကွယ်ဆောင်ချက်တွေကိုလည်းအရေးပေါ်လှုပ်ဆောင်ဖို့လိုအပ်နေပါတယ်။ချင်းပြည်နယ်ကနေပြီးတော့မကွေးတိုင်းစီကိုဆစ်ဆောင်လာသူတူကတော့ဒုက္ခသည်စခန်းမှာတစ်နှစ်ကျော်ကြာနေထိုင်နေရတဲ့အခါလာတဲ့အခြေခံစားတောက်ရေးကျန်းမာရေးအခက်အခဲတွေကြားမှာကလိနရီရဲ့ပညာရေးအတွက်လည်းရှေ့မဆက်နိုင်ပါဘူးသူကစိုးရင်ပူပန်နေပါတယ
်။ဒီလာချင်းပြည်ကမ္ဘာလက်ကနေအခုမကွေးတိုင်းဆောင်မျိုးနဲ့ဒီကုန်းမုတ်ကုတ်ရိတ်တာဆစ်ဆောင်စခန်းကိုပြည်လာတာတော့ထထုံးတစ်ဆက်တိမေလာကြဲအနေပြေးလာတာအခုဆိုလို့ရှိရင်တော့တနည်းနဲ့တလကြောက်သွားပြီပေါ့နော်အခက်ခဲပုံစုံနဲ့တော့ရင်ဆိုင်နေရတာပေါ့တစ်ခါတလေတစ်ဖက်အဖွဲနေပြီးခါမှစစ်ကြောင်းထိုးလာလို့ရှိရင်တော့ကိုကလည်းအတိတ်မခံရတဲ့ခါကြတော့တကြီးရောကလေးတူငယ်တွေကအစပြေးရအလွှားရတဲ့အချိန်တွေလည်းရှိရပေါ့ဘလို့စားလိုက်ရခါကျပတ်တယ်လို့အခက်ခဲလည်းတွေ့တယ်များပြီးပဲကိုယ်တော်အဆုံးလို့ဆယ်ကျွန်တော်ထဲကနေဒီခါမှာ cycle accident ဖြစ်လာတဲ့ခါကျတော့အပြင်းအထန်ဖြစ်သွားတယ်။တရားတော့တွေးရအနေအိမ်မှာကအနီးနားမှာဆေးရုံဆေးခန်းမရှိ။များစီးရင်ဆိုင်ရတယ်တွေးကြုံရတယ်ခဲခဲရတော့
။လက်နက်ကန်ပြိဖာရီကြားထွက်ပြေးတင်းလျှောက်ရင်းနဲ့ကျုံလူနေထိုင်စားတောက်နေရတဲ့အချိန်မှာကျန်းမာရေးပြဿနာတွေကပိုးပြီးရင်ဆိုင်လာပါတယ်။ရေမတက်လို့ဝမ်းရောဂါဖြစ်ပွားတာရှိတယ်လို့ပဲအသက်သေဆုံးတဲ့အထိကျုံနေရတယ်လို့ဖက်ကုံရှေ့ဖက်ကမ်းမှာဆစ်ဆောင်တွေကိုကူညီပေးနေတဲ့ဆရာမတူကပြောပါရယ်။ဒါပြင်မိုးရင်းကာလမှာချင်းပေါ်လာတဲ့အချိန်အခြေခံလိုအပ်ချက်ဖြစ်တဲ့ချင်းတောင်ဆောင်ဒါရီလည်းလိုအပ်နေပါရယ်
။အ
คือว่าเราเสียที่ลงต้องคุยเลยที่เรื่องลูกศิษย์เนี่ยเสียนะเพราะเช่นเราอ่านเสียเลยที่มีเรื่องลูกศิษย์นะคือว่าอย่าไปต้องคุยเลยถ้าคุยจะเราเป็นแบบนั้นไปต้องขยายวันนั้นเสียแต่มาเราไปคุยเสียเพื่อการเลยคือเราเสียอยากให้น้องนั่นเป็นลูกศิษย์ต้องปกติตรงเราเราจุดด้วยนี่อย่างนี้วันนั้นคือว่าทุกที่ลูกศิษย์ที่เราหูช่วยดีช่วยอาจจะเราเลยเสีย
ทิ้งจากนี้ไม่ใช่แต่เพื่อหูหน้าเชื่อดีหน้าเชื่อแต่เราสบเทียบตอนนี้ก็มันยังอันนี้ที่ไม่ให้เราอาเชื่อเชื่อแต่ไม่นับตีเชื่อก็จะเราสามวันนี้วันนั้นจะมาอีวันนั้นจะมาอีกันได้มาเลยอันนี้ให้เราอะไรแล้วในที่นี้พิจารณาแต่บริเวณที่นี่เนี่ยที่มีด้าสีอย่างเหลืองเขียนเจ้าจีนอยู่เนี่ยมาจงละเลยเราก็ทราบอยู่ดีด้ากันอยู่เลยไปเลยอยากกูทบีนี้จ้าวอะไรแต่เพื่อจะตีเอพีตีทบีนี้อะไรสิบปีสองยี่ตัวก็คุ้มสูงเชียงต้องเช่าทองว ဖြားယောက်ကအဖြစ်များနေတယ်လို့ညောင်လိပင်ခရိုင်ကရင်လူမှုရေးရာအဖွဲ့ပြောရေးစုခွင့်ရှိသူတူကပြောပါတယ်။
ကျမကြီးကတော့ခလေးတကယ်တွေအတွက်တော့အများစုသူ့လူကွေးတွေဖြစ်တယ်ပေါ့နော်။လက်ရှိအခြေအနေကတော့အဲ့ဒီခက်ခဲတွေတော့ရွေးဆိုင်နေရတယ်ဟုတ်။အဲ့ဒီတကွေးကခလေးအများစုထဲမှာတရားဆိုရင်50ရာခိုင်နှုန်းတော့ရှိတယ်ဟုတ်။အဲ့လက်တော်ရှိနေတဲ့အခြေအနေကရိုးရိုးတမ်းမှဖြစ်နေတဲ့အခြေအနေကြောင့်တွေ့ရတာမှမဟုတ်တာစစ်ပွဲကြောင့်စစ်ပေးဆောင်ပြည်ရဲ့ဘဝတော့တည်တည်တမ်းနေနော်။တက်နိုင်တဲ့လ လိုအပ်ချက်တွေတော့ရှိတာပေါ့
။လျှက်ဆုံခွာတင်းရှောင်နေရသူတွေနဲ့ထိခိုက်ခံစားနေရသူအများစုစီကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့ကအကန့်အသတ်တွေရှိနေလို့အခုချိန်ဒီကိုစေပေဒုက္ခတွေတွေမှာအခြေခံကျန်းမာရေးလိုအပ်ချက်တွေကိုတော့မဖြေတင်းနိုင်တဲ့အခက်အခဲတွေရင်ဆိုင်နေရပါတယ်။ချင်းပြည်နယ်စကိုင်းတိုင်းနဲ့မကွေးတိုင်းကဒုက္ခသည်တွေကိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးလက်လမ်းမိနိုင်ဖို့လိုအပ်နေသေးတယ်လို့ UNOCHA ကတော့ပြောပါတယ်။မြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်ဥယျာဉ်တန်းကျော်ဟာရွှေ့ပြောင်းနေထိုင်နေရပြီးတော့အဲ့ဒီထက်မှစစ်တပ်အာဏာသိမ်းပြီးတဲ့နောက်အိုးရင်ဆွတ်ခွာထွက်ပြေးကြရသူ9,600ဝန်းကျင်မှာဒီအခြေခံလိုအပ်ချက်တွေရနိုင်ဖို့ခက်ခဲနေပြီးတော့ကျန်းမာရေးပြဿနာတွေနဲ့လည်းရင်ဆိုင်နေရတဲ့အကြောင်းဒီသတင်းပတ်ရဲ့ဒင်းတော်ဖန်စုအစီအစဉ်ကနေပြန်ဆက်ဆောင်ရပါမယ်။ကျွန်တော်ကားနေပါမယ်
ကိုသားညုံပြောပြသွားတဲ့သတင်းတော်မှတ်စုအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါခင်ဗျာအခုဆက်လက်ပြီးတော့စီးပွားရေးအစီအစဉ်ကိုတင်ဆက်ပါမယ်ငမမှုစားနပ်ရိက္ခာမလုံလောက်မှုဟာရမပြည့်မှုအားလုံးကိုအဆုံးသတ်ရေးကဘာတလွားကျိုးပန်းဆောင်ရွက်မှုတွေနောက်ပြန်ဆုတ်သွားကြောင်းကုလသမဂ္ဂစားနပ်ရိက္ခာနဲ့စိုက်ပျိုးရေးအဖွဲ့ဖြစ်တဲ့ FAO ရဲ့အစီရင်ခံစာအသစ်မှာဖော်ပြပါရတယ်2022ခုနှစ်ကမ္ဘာစားနပ်ရိက္ခာလုံခြုံရေးနဲ့ဟာရဆိုင်ရာအခြေအနေဆိုတဲ့ခေါင်းစဉ်နဲ့အစီရင်ခံစာကို FAO ကထုတ်ပြန်တာဖြစ်ပါတယ်။ AB သတင်းဆောင်ပါကိုအခြေခံပြီးတော့ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်ကြီးထိုက်ကတင်ပြထားပါရခင်ဗျာ။
ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံမှာလူဦးရေအနည်းဆုံး28တန်းလောက်စားနပ်ရိက္ခာမလုံလောက်မှုနဲ့ကျုံ့တွေ့နေရကြောင်းကုလသမဂ္ဂကပြောပါတယ်။နိုင်ငံရှေ့ပိုင်းမှာ M23 သဘုံအုပ်စုနဲ့စစ်တပ်ကြားတိုက်ပွဲတွေဖြစ်နေပြီးလူပေါင်းတောင်းချီအိုးအိမ်စွန့်ထွက်ပြေးနေရတာနဲ့အတူအခြေအနေကပိုပြီးတော့ဆိုးရွားလာမယ့်အခြေအနေလို့လည်းကုလသမဂ္ဂကခန့်မှန်းထားပါတယ်။လျှက်စစ်ကားတွေ laptop ကွန်ပျူတာတွေနဲ့မိုဘိုင်းဖုန်းတွေမှာအသုံးပြုရတဲ့တက်တူချွေဝတဲ့ဒေတာကိုရရှိရေးရှင်ပြိုင်နေကြတဲ့ဒါစင်းနဲ့ချီတဲ့လက်နက်ကန်အဖွဲ့တွေရဲ့ချင်းချောက်မှုနဲ့အဲ့ဒီဒေတာမှာနေစဉ်ဆိုသလိုရင်ဆိုင်နေကြရတာပါဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကပြဿနာတွေဟာဆိုရင်ကမ္ဘာပေါ်မှာလစ်လျူရှုအခံရဆုံးအိုးအိမ်စွန့်ထွက်ပြေးရတဲ့အခြေအနေတရအဖြစ်ယူဆကြနော်ဝေဒုက္ခသည်များကောက်စီ NRC ရဲ့အစိုးရအစင်းစာကလည်းဖော်ပြပါတယ်ဒီနိုင်ငံမှာစားနပ်ရိက္ခာမလုံလောက်မှုနဲ့လည်းအကြီးအကျယ်ရင်ဆိုင်နေရကြောင်း FAO ကပြောပါတယ် M23 ရဲ့ထိုးစစ်တွေဟာအရက်သားတွေအတွက်အကြီးအကျယ်ထိခိုက်သက်ရောက်မှုရှိပြီးဒါစင်နဲ့ချီသေးဆုံးဒီထဲမှာကလေးတွေလည်းပါဝင်ကြောင်းလူပေါင်း 38,000 ကျော်အိုးအိမ်စွန့်ထွက်ပြေးနေရကြောင်းကုလသမဂ္ဂကပြောပါတယ်တဘုံတွေကရွာအမြောက်အများကိုထိမ့်ချုပ်ထားပြီးအစိုးရတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်နေတာကြောင့်ဒေတာရင်းကလူသားချင်းစာနာမှုဆိုင်ရာအကြက်တဲပြဿနာကပိုပြီးတော့ကြီးထွားလာနေပါတယ်။တိုက်ပွဲတွေကဆက်ဖြစ်နေပြီးနေမြေကလည်းကျေပြန့်လာနေတာကြောင့်နေစဉ်နဲ့အမျှလူတွေထွက်ပြေးနေကြရပါတယ်။
Eddie Data Ring are Lubang Hadi Winchin Laha, Bean Tin Lede, Chini Deku, Jamie Bilu, Yusanaja, Gula, Tamaka, Pio Bari. Jarigani, Tapi Laja, do Amyazu Garo, Kolo Yis the Kanipi, Dim Jam Tade, Pia Jang Dui, Satin Jang Nima, Melomacho, Ni Tiny Ja Yabadi. At then Nesakunene Yue, Galithiao Yam Migin, Gasula, Adi Cigaro. ပဲအေကိုကောင်းမှရွက်ပြီးရာရှူရူကအချက်ဖတ်မှုကနေထွက်ပြေးလာခဲ့သူဖြစ်ပါတယ်။ကလေးတွေအတွက်စားစရာနဲ့ရေမရှိတော့ဘဲသူများတွေပေးကန်စွန့်ခြင်းမှုတွေကရတာနဲ့ပဲကလေးတွေအတွက်ချက်ပြုတ်ပေးနေရတာလို့သူမကပြောပါတယ်။
ပဲအေကိုကျမရွက်ပြီးတော့တဲလာခဲ့တာပါ။မနေ့ကတည်းကဘာမှစားစရာမရှိတဲ့ကလေးတွေအတွက်ပေးဖို့ဆိုပြီးတော့အင်းကြီးချင်းတယောက်ရဲ့အိမ်ကိုသွားပြီးတော့တောင်းခဲ့တာပါ။
အဲ့ဒီနောက်မှာတော့အဒီစီကသူ့ကလေးတွေနဲ့တခြားသောအိုးအိမ်စွန်ထွက်ပြေးလာသူတွေအတွက်အစားအသောက်ချက်ပြုတ်ဖို့မိဖို့မှာမိမှွေနေပါတယ်။အသက်60တနှစ်အရွယ်စူဇန်နီမာကတော့မုတ်ဆိုးမာတစ်ဦးဖြစ်ပြီးကလေးဆယ်ဦးရဲ့မိခင်ဖြစ်ပါတယ်။သူ့ကလေးတွေတဲကတချို့ကအာဟာရပြတ်ပြီးဖြာနာနေကြပြီးကလေးတွေကိုတခုခုကျွေးနိုင်ဖို့အတွက်အစားအသောက်လိုက်တောင်းရတယ်လို့နီမာကပြောပါတယ်။
ဒီကွာဇက်ထရီခွေရူကမစမမကလေးဆယ်ယောက်ရှိပါတယ်။စားစရာမရှိတာကြောင့်အာဟာရပြတ်ပြီးတော့ကလေးလေးယောက်နဲ့မကောင်းဖြစ်နေကြပါတယ်။ကျမလည်းနေမကောင်းပါဘူး။နိုင်ငံတွင်းအခြေအနေဟာရှုပ်ထွေးနေပြီးနှစ်ပေါင်း20ကျော်ရှိလာပြီလို့ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံကအိုချာလူသားချင်းစာနာမှုဆိုင်ရာကုလသမဂ္ဂဌာနကပြောပါတယ်။
ဒီဖို့ဒီကလာစီချက်ရှင်ယူမနီတာရီအော်နိုဗိုဒလာယာဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံပြည်မှာလူသားချင်းစာနာမှုဆိုင်ရာအကျက်အသေးအခြေအနေက25ကနေကျော်ရှိခဲ့ပြီဖြစ်ပြီးတော့ဒါဟာဆိုရင်မလုံခြုံမှုအခြေအနေအားလုံးနဲ့လည်းချိတ်ဆက်နေပါတယ်။ပြည်ပခါတွေအားလုံးနဲ့လည်းချိတ်ဆက်နေပါတယ်။ဒီကနေ့လူပေါင်း29တန်းဒီပါခံစားနေရရတဲ့စားနပ်ရိက္ခမလုံလောက်မှုအာဟာရမလုံလောက်မှုနဲ့
အကျန်းဖတ်မှုအားလုံးဟာချိတ်ဆက်နေပါတယ်။မြန်မာနိုင်ငံမှာတော့နိုင်ငံတွင်းအိုးအိမ်စွန့်ထွက်ပြေးကြရတဲ့အမျိုးသားအမျိုးသမီးနဲ့ကလေးငယ်အရေအတွက်ဟာအခုချိန်မှာတသန်းကျော်ထိရောက်ရှိလာကြောင်းကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာပူးပေါင်းဆောင်ရွက်ရေးယူအိုချာကပြောပါတယ်။မြန်မာနိုင်ငံတွင်းကလူသားချင်းစာနာမှုအကူအညီပေးအပ်ဖို့လိုအပ်နေတဲ့လူပေါင်း
6,300 ကိုအကူအညီပေးနိုင်ရတဲ့အတွက်နိုင်ငံတကာကရန်ပုံငွေထည့်ဝင်ချဖို့လဲကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရစတီဖန်ဒူဂျယ်ရစ်ကပြီးခဲ့တဲ့ဇွန်လအတွင်းမှာပဲတိုက်တွန်းပါတယ်။ဒူဒါချင်းစာနာမှုအကူအညီလိုအပ်နေတဲ့မြန်မာနိုင်ငံတွေကဤသူ၆တပ်သမာနှစ်တန်းကျော်အတွက်အကူအညီပေးတဲ့နေရာမှာသွာလာရေးပိုမိုလွယ်ကူဖို့ကြီးဝင်ခွင့်ဗီဇာရဖို့နှောင့်နှေးနေတာနဲ့ဘန်တ
ါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းတိုက်ပွဲတွေနဲ့မလုံခြုံမှုတွေကြောင့်အိုးအိမ်စွန်ထွက်ပြေးရသူ9သိန်းနီးပါးရှိပြီးအိမ်နီးချင်းထိုင်းနဲ့အိန္ဒိယကိုထွက်ပြေးရသူက4သောင်းနီးပါးရှိကြောင်းကုလသမဂ္ဂကပြောပါတယ်တိုက်ပွဲတွေမပြတ်သေးတဲ့အတွက်ဒုက္ခသည်တွေရဲ့အခြေအနေပိုဆိုးလာစရာရှိတယ်လို့လည်းကုလသမဂ္ဂကသတိပေးပါတယ်မြန်မာနိုင်ငံမှာတော့ပြီးခဲ့တဲ့3လတာအတွင်းစံစကွဲတန်ချိန်5သိန်းကျော်ပြည်ပတင်ပို့ထားပြီးဖြစ်ပြီးပြည်ပတင်ပို့မှုကလည်းဆက်လက်အကောင့်နေပါတယ်မြန်မာနိုင်ငံမှာစံစဘာပြည်ပတင်ပို့မှုတွေကြောင့်ပြည်တွင်းစားသုံးမှုမှာစံစဘာရှားပါမှုကျုံ့ရနိုင်ခြင်းရှိနေပါသလားပြည်တွင်းစံကုန်တဲ့ဥပိ္ပချိန်ကတော့ကြည်ပပို့တဲ့စံစကွဲတွေကကြည်ရင်းမှာစားသုံးမှုနည်းပါတယ်လို့ပြောပါတယ
်ကျွန်တော်တို့ဒီကြည်ပပို့တဲ့ဒီစံဒီကြည်ပပို့တဲ့ကြည်ပပို့တဲ့စံကကြည်ရင်းမှာမစားဘူးအများကြီးနဲ့စားတယ်ဒီမစားမစားတဲ့လေရတဲ့ပတ်ခဲ့တဲ့စကားကိုလည်းကြည်ရင်းမှာစားတယ်
ဘာစင်တင်ဆက်နေကြစီးပွားရေးအစီအစဉ်ကိုနားတော်တာဆင်ခဲ့ရပါ VOA ရဲ့အင်္ဂါနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေကိုကြည့်ရှုနားတော်တာဆင်နေရပါခင်ဗျာဆက်လက်ပြီးတော့ကျွန်တော်တို့ဘာစင်ကဏ္ဍတွေဖြစ်တဲ့ဘလော့ဂါတွေပြောရမြသက်တမ်းရောင်သတင်းလောစတဲ့အစီအစဉ်တွေကိုမကြာမီပဲနားတော်တာဆင်အားဖို့ရှိပါတယ်ခင်ဗျာ
VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်ငံ American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်
ကျတို့ဖန်ယူမှုနဲ့ line to media တို့အပြင်ကျမတို့ view မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.viewnews.com မှာလည်းကြည့်ရှုနာဆင်နိုင်ပါတယ်။ view မြန်မာ internet စာမျက်နှာကိုဝင်ကြည့်လို့မရရင်တော့ siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web link စာတွေမှာ application ရယူနိုင်ပါတယ်နော်။
VOA ကဆက်လက်တင်ပြနေပါရခင်ဗျာအခုတော့ကျွန်တော်တို့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်ပါမယ်လျက်စစ်မော်တော်ဆိုင်ကယ်တွေအတွက်လျက်စစ်ဓာတ်အားကိုအချိန်မကုန်ပဲထည့်ချင်းပြန်ဖြည့်နိုင်အောင်ထိုင်ဝမ်နိုင်ငံက GoGro ဆိုတဲ့ကုမ္ပဏီကတည်ထွင်ထားပါတယ်လျက်စစ်ဆိုင်ကယ်တွေကပုံသွားတဲ့ဘက်ထရီတုံးတွေကိုအားဖြည့်ထားတဲ့ဘက်ထရီတုံးတွေနဲ့ဖြုတ်လဲတက်ဆင်နိုင်အောင်ဖန်တီးထားတဲ့အပြင်အားဖြည့်ဘက်ထရီတုံးတွေကိုနေရာအနှံ့မှာရနိုင်အောင်စီစဉ်ပေးထားပါတယ်သူတို့ရဲ့ဖန်တီးမှုကိုအာရှကနေနိုင်ငံတကာအထိခြေလှမ်းမြင့်ဖြန့်နိုင်အောင်ကြိုးစားနေတဲ့အကြောင်းကိုမတ်စုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြပေးချပါရခင်ဗျာ
။ကမ္ဘာ့ရာသီဥတုပြောင်းလဲဖောက်ပြန်မှုတွေဖြစ်စေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေလိုညဉ့်ဉန်းဓာတ်ငွေတွေကမ္ဘာလူတွေထဲမရအောင်ကြိုးစားနေကြသူတွေထဲမှာလျှက်စစ်ကလျှက်စစ်ဆိုင်ကယ်တီထွေနေကြသူတွေလည်းပါပါတယ်။လျှက်စစ်ယာဉ်တွေကမောင်းလို့ကုန်သွားတဲ့ဘက်ထရီအတွက်လျှက်စစ်တအားပြန်သွင်းကြရတာပါ။ထိုင်ဝမ်က GoGoRo ဆိုတဲ့နည်းပညာကုမ္ပဏီကတော့ Smart လျှက်စစ်ဆိုင်ကယ်တွေအပြင်ကုန်သွားတဲ့ဆိုင်ကယ်ဘက်ထရီတွေကိုအားဖြည့်ထားတဲ့ဘက်ထရီနဲ့ချက်ချင်းလဲတက်နိုင်အောင်လို့တီထွင်ထားပါတယ်။အားဖြည့်ဘက်ထရီဒုံးတွေလွယ်လွယ်ကူကူရနိုင်အောင်လို့ Go Station တွေကိုလည်းနေရာအနှံ့မှာထားပေးထားပါတယ်။ဓာတ်ဆီဆိုင်တွေမှာစီဝင်ဖြစ်သလို Go Station တွေမှာအားဖြင့်ဘက်ထရီဒုံးကိုယူပြီးတော့ကုန်သွားတဲ့ဘက်ထရီဒုံးတွေကိုထားခဲ့ရတဲ့အလဲအလဲစနစ်မျိုးလှုပ်ပေးထားတာပါဘက်ထရီအားပြန့်သွင်းရတဲ့အချိန်မကုန်တဲ့အချက်ကလူတွေလျှက်စစ်ဆိုင်ကယ်ပိုစီးလာအောင်ဆွဲဆောင်နိုင်တဲ့အချက်ဖြစ်တယ်လို့ GoGoRo ကုမ္ပဏီတည်ထောင်သူအမှုဆောင်အရာရှိချုပ်ကပြောပါတယ
် With battery swapping you don't have range anxiety you can go as far as you wantYou don't have any wait time.
အားကုန်နေတဲ့ဘက်ထရီကိုအားဖြည့်ထားတဲ့ဘက်ထရီနဲ့လဲလည်နိုင်တဲ့အတွက်စိတ်ရှုပ်စိတ်ပူပင်ကြမလို့ပဲဘလောက်ဝေဝေသွားကြချင်ရသွားနိုင်ပါတယ်။အချိန်ကုန်ခံစောင့်နေဖို့လည်းမလိုပါဘူး။ဘက်ထရီလဲဖို့စက္ကန့်ပိုင်းပဲအချိန်ပေးရပါတယ်။ဘက်ထရီရဲ့စိတ်ချလုံခြုံမှုပိုင်းကိုကျွန်တော်တို့ကတာဝန်ယူပါတယ်
။ GoGoRo Smart လျှက်စစ် Cycle စီးသူတွေအတွက်ဖန်တီးထားတဲ့ GoGoRo Mobile App ပေါ်မှာဘက်ထရီအဟောင်းနဲ့အသက်လဲနိုင်တဲ့ Go Station တွေကိုနဲ့ဘလောက်အဝေးမှာရှိနေတယ်လဲဆိုတာအချိန်မရွေးကြည့်နိုင်ပါတယ်။ဒါရမက smart cycle နဲ့လက်ကင်ဖုန်း app ချိတ်ဆက်ထားတဲ့အတွက် cycle တာယာ၄ရော့နေပြီဆိုတာမျိုးကအထူးအချက်ပြနိုင်ပါတယ်။ battery အလဲအလဲလုတ်တဲ့ charging ငွေကိုလည်းလက်ကင်ဖုန်း app ထဲကနေတဆင်ပဲပေးရပါတယ်။ go station တွေကမြို့နေရာအနှံ့မှာရှိတဲ့အတွက်သွားနေရင် battery ကုန်သွားမှလည်းစိုးရိမ်နေကြမလို့ဘူးလို့ GoGoRo ကပြောပါတယ်။ဓာတ်ဆီဖြည့်တာထက်တောင်မြန်ဆန်တဲ့အတွက်အချိန်ကုန်မှာကိုလည်းစိုးရိမ်နေဖို့မလိုပါဘူး။ထိုင်ဝမ်မှာ GoGoRo လျှက်စစ်ဆိုင်ကယ်စီးသူ၄သိန်းခွဲထက်မနည်းရှိပြီးတော့နေတိုင်းဘက်ထရီအလဲအလဲလုတ်သူပြန်မြ၃သိန်းခွဲလောက်ရှိတယ်လို့ကုမ္ပဏီရဲ့မှတ်တမ်းတွေမှာတွေ့ရပါတယ်။လိုတဲ့အချိန်တိုင်းအားဖြည့်ဘက်ထရီကိုလွယ်လွယ်ရတာကြောင့် GoGoRo လျှက်စစ်ဆိုင်ကယ်စီးသူတွေလည်းပုံများလာပါတယ
်။以台北这个都会区来讲它的换电站一开始没有那么方便可是到
台北မြို့ထဲမှာအစပိုင်းကဘက်ထရီတွေကိုလွယ်လွယ်ကူကူလဲလို့မရခဲ့ပါဘူး။ဒါပေမဲ့2019 2018လောက်ကစပြီးဘက်ထရီလဲနိုင်တဲ့စတေရှင်လေးတွေတော်တော်များများပေါ်လာပါတယ်။အခုဆိုလမ်းတစ်လျှောက်ဘက်ထရီစတေရှင်တွေအများကြီးတွေ့နေရပါပြီ
။လျှက်စစ်ဆိုင်ကယ်တွေကဓာတ်ဆီထည့်ရတဲ့ဆိုင်ကယ်တွေလောက်စိတ်ချရပါမလားဆိုတဲ့စိတ်ကြောင့်လျှက်စစ်ဆိုင်ကယ်ပြောင်းစီးဖို့သူအရင်တုန်းကစိတ်မကူးခဲ့ဘူးလို့လည်းပြောပါတယ်။အခုကတော့မျက်နှုံးကတခြားဆိုင်ကယ်တွေနီးတော့မောင်းလို့ရလို့သဘောကျနေပါပြီ
။其实我从一开始因为我没有骑过电动车然后我其实在台湾一般的电动车很多都是那种婆婆妈妈阿姨在
骑。ကျွန်တော်အရင်ကလျှက်စစ်ဆိုင်ကယ်တစ်ခါမှမစီးဘူးခဲ့ပါဘူး။ထိုင်ဝမ်မှာဆိုအန်တီကြီးတွေတက်လက်ပိုင်းအတော်ကြီးတွေပဲလျှက်စစ်ဆိုင်ကယ်စီးကြတာတွေ့နေရတော့အဲ့ဒီတုန်းကလျှက်စစ်ဆိုင်ကယ်ဆိုတာတဘာဝပတ်ဝန်းကျင်အတွက်ကောင်းတယ်ပုံစံကကြည့်လို့ကောင်းတယ်မြန်မြန်တော့မောင်းလို့ရမှာမဟုတ်ဘူးလို့ထင်ခဲ့တာပါ။ဒါပေမဲ့တကယ်မောင်းကြည့်တော့အရန်အမြန်ကြီးမောင်းလို့ရပါတယ
်။ GoGoRo ဆိုင်ကယ်စီးတွေများလာတယ်လို့GoGoRo battery လဲနိုင်တဲ့ Go Station တွေလည်းထိုင်ဝမ်နေရာနှက်မှာရှိနေပါပြီ။ Cycle တွေအတွက်ဖြစ်တာမို့လဲ Go Station တွေထားဖို့နေရာကျကျမလိုတာကအားသာချက်ဖြစ်ပါတယ်။အခုဆိုထိုင်ဝမ်မှာရှိတဲ့ taxi ဆိုင်တွေထက်အားဖြင့် battery လဲနိုင်တဲ့ Go Station တွေကပိုများသွားပြီလို့ကုမ္ပဏီကကြေညာထားပါတယ်။ တက်ဆစ်ဆိုင်ကယ်စီးသူကလည်း၅နှစ်ကျော်အတွင်းမှာ30ရာခိုင်နှုန်းအထိများလာတယ်လို့ Google Road Company ကဆိုပါတယ်။ကုန်သွားတဲ့ဘက်ထရီကိုဖြုတ်ပြီးတော့အားဖြည့်ထားတဲ့ဘက်ထရီချက်ချင်းလက်တက်နိုင်တဲ့ Google Road Cycle တွေဘက်ထရီစတေရှင်တွေကိုအာရှကစိုက်ကယ်အစီးများတဲ့တရုတ်အိန္ဒိယအင်ဒိုနီးရှားစတဲ့နိုင်ငံတွေမှာပါထိုးဖောက်နိုင်ဖို့လဲခြေလှမ်းတွေစနေပါပြီ။တရုတ်နိုင်ငံမှာဆိုရင်ထိပ်တန်းစိုက်ကယ်ထုတ်လုပ်တဲ့ကုမ္ပဏီနှစ်ခုနဲ့ Google Road ပေါင်းပြီးတော့အထက်ဆစ်စိုက်ကယ်ထုတ်လုပ်ဖို့လုပ်နေပါတယ်။အင်ဒိုနီးရှားနိုင်ငံမှာဆိုလဲ Gojek ဆိုတဲ့အငှားယဉ်လုပ်ငန်းနဲ့ပူးပေါင်းပြီးအငှားလျှက်စစ်ဆိုင်ကယ်တွေပြည်ဆွဲနေပါတယ်။စင်ကာပူနိုင်ငံမှာလဲလျှက်စစ်ရင်တွေအတွက်စနစ်သက်တဲ့တပ်အဖြစ်နေရာတွေကို Google Road ကုမ္ပဏီနဲ့ပူးပေါင်းပြီးတော့တီးထွင်နေပါတယ်
။ Going after the world's largest two-wheeler market, India, China, and Indonesia.is what we focus on for the next
ဘာမှဆိုင်ငယ်ဈေးကွက်အကြီးဆုံးရှိတဲ့တရုတ်အိန္ဒိယအင်ဒိုနီးရှားနိုင်ငံတို့ကဈေးကွက်တွေကိုထိုးဖောက်ဖို့ကျွန်တော်တို့အာယုံဆိုင်လုပ်နေပါတယ်။ထိုင်ဝမ်မှာရခဲ့တဲ့အတွေ့အကြုံတွေလုံနိုင်စွမ်းနေပြီးပညာရေးအားလုံးနဲ့ပိုကြီးတဲ့ဈေးကွက်ထဲမှာအရာထင်အောင်စူးစမ်းနေတာဖြစ်ပါတယ
်။ Google တို့ရဲ့ GGR ဆိုတဲ့အစုရှယ်ယာကိုအခုဆိုရင် American အစုရှယ်ယာဈေးကွက်ထဲမှာတော့တင်ရောက်နေပါပြီ။ရေရှည်တည်တဲ့ကမ္ဘာကြီးအဖြစ်ထင်သိမ့်ဖို့အဖြစ်ရှာကြတဲ့နေရာမှာအားဖြင့် battery တွေအချိန်မရွေးလဲလည်နိုင်တဲ့လုပ်ငန်းကတခြားလုပ်ငန်းတွေထက်ထူးတဲ့နည်းပညာသစ်ဖြစ်တယ်လို့ကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကဆိုပါတယ်
။ Battery swapping was a real game changer. And
အားကုန်သွားတဲ့ဘက်ထရီကိုအားဖြည့်ဘက်ထရီနဲ့လဲလည်နိုင်တာကတကယ်ကိုတကယ်ထူးတဲ့စံတမှုဖြစ်ပါတယ်။ပိုပြီးကြီးမားကျယ်ပြန့်တဲ့ဈေးကွက်ထဲဝင်တဲ့နေရာမှာထူးခြားတဲ့အားသာချက်တစ်ခုဖြစ်ပါတယ်
။သူတို့ကုမ္ပဏီကဖန်တီးထားတဲ့လျှက်စစ်ဆိုင်ကယ်တွေကြောင့်ကမ္ဘာကြီးပုံနွေးစီတဲ့ဖန်လုံအိမ်တန်းငွေတန်ချိန်သိမ်းတဲ့ချီလေတူတဲ့မရအောင်လို့ကာကွယ်ပေးနိုင်ခဲ့ပါတယ်တဲ့။
We have swapped over 240 million battery swaps from the day we started to now.
ကျွန်တော်တို့စတင်တဲ့နေ့ကနေဒီကနေ့အထိအလဲအလှယ်လုပ်ပေးနိုင်ခဲ့တဲ့ဘက်ထရီပေါင်းတန်း240ကျော်ပါပြီ။ပမာဏအားဖြင့်ကာဗွန်ဒိုင်အောက်ဆိုက်တန်းငွေတန်ချိန်36,000လောက်ကမ္ဘာလေလူတွေမရောက်အောင်ကာကွယ်ပေးနိုင်ခဲ့ပါတယ်
။သဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းတဲ့အနေနဲ့လျှက်စစ်ကလျှက်စစ်ဆိုင်ကယ်တွေကိုအပြိုင်တီထွင်နေကြချိန်မှာ Google Road ကုမ္ပဏီကသူများတဲ့ထူအောင်ဘက်ထရီချက်ချင်းဖြုတ်လဲနိုင်ပြန်အားဖြင့်နိုင်တဲ့လျှက်စစ်ဆိုင်ကယ်တွေကိုတည်ထွင်ထားတာဖြစ်ပါတယ်။အားဖြင့်ဘက်ထရီတွေကိုလည်းခေတ္တနည်းပညာအကူအညီနဲ့လွယ်လွယ်လပ်လန့်မှီအောင်လုပ်ပေးနိုင်တာကြောင့်ဆိုင်ကယ်အဓိကစီးကြတဲ့တခြားနိုင်ငံတွေမှာပါ Google ရဲ့ Smart လျှက်စစ်ဆိုင်ကယ်တွေစီးလာကြမယ်လို့ကုမ္ပဏီကမျှော်လင့်နေပါတယ်။ကျွန်မစုမြတ်မောင်ပ
ါ။မစုမြတ်မောင်တင်ပြတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်အပြီးမှာတော့တက်တန်ရောင်အစီအစဉ်ကိုတင်ဆက်ပါဦးမယ်။တိဘက်ဘာသာရေးကောင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမရဲ့တပည့်ဖြစ်ပြီးတော့ဗုဒ္ဓဘာသာဝင်တစ်ဦးဖြစ်တဲ့ဟောလိဝုဒ်မင်းသားရစ်ချက်ဂီယာကိုဒလိုင်းလာမရဲ့မွေးနေ့ပွဲမှာတွေ့ရပါတယ်။အိန္ဒိယနိုင်ငံဂျမ်စလာမြို့မှာကျင်းပတဲ့မွေးနေ့ပွဲကိုစီစီကာကကျင်းပခဲ့တာဖြစ်ပါတယ်။ဒီလိုထင်ပေါ်ကျော်ကြားသူတွေရဲ့သတင်းကိုမအေးတန်နာကျော်ကတက်တန်ရောင်သတင်းလောမှာတင်ဆက်ကြပါရခင်ဗျာ။
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေ၊ချစ်ပေါ်ကြောကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန်ရောင်သတင်းမှာပြောပြပေးသွားပါမယ်။ကျွန်မအေးသနာကျော်ပါ။နိုဘယ်ငြိမ်းချမ်းရေးဆုရှင်တိဘက်ဘာသာရေးခေါင်းဆောင်ဖုန်းတော်ကြီးဒလိုင်းလာမရဲ့မွေးနေ့ပွဲကိုတော့သူအခြေစိုက်နေထိုင်တဲ့အိန္ဒိယနိုင်ငံဟီမာချာပရာဒက်ရှ်ပြည်နယ်ဒါရမ်ရှာလာမြို့မှာကျင်းပခဲ့ပါတယ်။ဇူလိုင်လ6ရက်နေ့မှာကျင်းပတဲ့မွေးနေ့ပွဲကိုဟောလိဝုဒ်မင်းသားကြီးရစ်ချက်ဂီယန်နဲ့ဒလိုင်လာမကိုကိုယ်ပိုင်စီးကပ်သူတွေအများကြီးတက်ရောက်ခဲ့တာပါ။ရစ်ချက်ဂီယန်ကဒလိုင်လာမနဲ့လွန်ခဲ့တဲ့နှစ်ပေါင်း40မှာတွေ့ဆုံပြီးကြတဲ့ကသူ့ကိုအနည်းငယ်ကိုယ်ပိုင်တပည့်ရင်တူဖြစ်လာခဲ့တာဖြစ်ပါတယ်။မွေးနေ့အထိမ်းအမှတ်ဖြစ်တဲ့ဖုန်းတော်ကြီးဒလိုင်လာမကသူ့ရဲ့ရုံးချုပ်မှာစားကြည့်လိုက်တဲ့ပြားလိုက်တစ်ခုကိုလည်းဖွင့်လှစ်လိုက်ပါတယ်။သူတပင်းတုံးတဲ့ចောင်းတိုင်းအမိကဖះចောင်းမှာចောင်းသားចောင်းသူတွေဖုန်းကြီးတွေနောက်ပြီးတော့ဒေတာခံတွေရံနေချီပြီးတော့ဒီမွေးနေ့ပွဲကိုတက်ရောက်ခဲ့ကြပြီးတော့ဖုန်းတော်ကြီးဒလိုင်လာမအသက်ရှင်နာမည်ရေးဆုတောင်းပေးခဲ့ကြတာပါအခုဖွင့်လှစ်ပေးလိုက်တဲ့စာကြည့်လိုက်ပြလိုက်မှာတော့ရှင်းဟောင်းပြည်စီသူ့ရဲ့အဆိုမင်းတွေသူ့ဘဝအာထုပ်ပတ်တည်နဲ့တိဘက်ဒေသကိုပိုင်အုပ်ချုပ်ခွင့်ရရှိရတဲ့ဗုဒ္ဓဘာသာရင်ကျင်းမှုအကာအကွယ်ပေးဖို့ဘလို့ဂျိုးပန်းခဲ့လဲဆိုတဲ့စာအုပ်တွေကိုပြသထားပါတယ်။အိန္ဒိယဝန်ကြီးချုပ်နရိန်ဒရာမိုဒီကလည်းဖုန်းတော်ကြီးဒလိုင်လာမကိုဖုန်းဆက်ပြီးတော့သူ့ရဲ့မွေးနေ့မှာနေကောင်းကျန်းမာပါစေကြောင်းဆုတောင်းမြတ်တာပို့သခဲ့တာပါ။ဝန်ကြီးချုပ်မိုဒီရဲ့ Twitter လူမှုကွန်ရက်စာမျက်နှာမှာတော့ဒလိုင်လာမကို
ဒီနေ့မနေ့ဖုန်းဆက်ပြီးတော့တက်တော်68နှစ်မြောက်မွေးနေ့အတွက်စုမွန်ချွေပေးခဲ့ပါတယ်လို့ရေးထားပါတယ်အသက်ရှင်အနာမဲ့နေထိုင်နိုင်မှုအတွက်ဆုတောင်းပေးထားပါတယ်ဆိုပြီးတော့လေးရေးထားတာပါအခုလိုမျိုးဒလိုင်လာမောက်ကိုသူစကားပြောတာကိုလူသိရှင်ကြားတရားဝင်ထုတ်ပြောတာလက်ဆောင်မိုဒီ2014ခုနှစ်ရာဒူးအာနာရပြီးကလေးကအခုနှစ်ချိန်မြောက်ဖြစ်ပါတယ်ဒီလိုဖုန်းတော်ကြီးဒလိုင်လာမောက်နဲ့ဆက်သွယ်တာကိုတရားဝင်ထုတ်ပြောတာကအမတန်လဲထူးခြားပါတယ်အိန္ဒိယနိုင်ငံနဲ့တရုတ်နိုင်ငံကဆက်ဆံရေးရွရွင်းလာနေချိန်မှာတိဘက်ရဲ့ကိုယ့်ဘက်ကိုကြီးညာထားတဲ့ပြည်ပရောက်အစိုးရကိုလည်းတရုတ်ကအသိမှတ်မပြုဘဲနဲ့ဖုန်းတော်ကြီးဒလိုင်လာမဟာတိဘက်ဒေသတရုတ်နိုင်ငံကခွဲထွက်ရေးလှုပ်ဆောင်နေတယ်ဆိုပြီးတော့လေတရုတ်အစိုးရကဆွဆွဲထားတာဖြစ်ပါတယ်1959ခုနှစ်မှာတရုတ်တို့ကိုတိဘက်တို့တော်လှန်မှုအရေးနိုင်ပြီးကလေးကဒလိုင်လာမကတိဘက်ဒေသကထွက်ခွာလာတာဖြစ်ပြီးတော့အိန္ဒိယနိုင်ငံဒါရမ်ရှာလာမြို့မှာသတင်းသုံးနေတာပါအိန္ဒိယအစိုးရကတော့တိဘက်ရဲ့ပြည်ပရောက်အစိုးရကိုလက်ခံထားပေးမယ်လေတစ်ဖက်ကတိဘက်ဒေသကတရုတ်နိုင်ငံတွေကဖြစ်တယ်ဆိုတာကိုလက်ခံထားပါတယ်ဒလိုင်လာမကလည်းသူခွဲထွက်ရေးတမန်တူမဟုတ်ဘူးလို့ညှင်းဆိုထားပြီးတိဘက်ဒေသမှာကိုပိုင်အုပ်ချုပ်ခွင့်အတိုင်းအတာတစ်ခုထိရရှိရေးနောက်ပြီးတော့တိဘက်ဒေသရဲ့မူရင်းဗုဒ္ဓယဉ်ကျေးမှုထိမ့်သိမ့်ကာကွယ်ရေးအတွက်လှုပ်ဆောင်နေရပဲဖြစ်တယ်လို့ပြောနေပါတယ် Took my crew to Japan party like Kardashian Took my bestie to LA where the girls like to play We put our hoodies on in Philly where we started acting silly then we headed out to China Taylor said that's where we find ဒီတက်တဲ့ရောင်းတဲ့လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်တင်နေဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။
မအေးဒါနာကြောတင်ဆက်တဲ့တက်တန်ရောင်သတင်းတော်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတော့ပါ VOA American အတန်ရဲ့အင်္ဂါနေ့မနေ့ပဲအတန်လွင့်အစီအစဉ်လေးကိုလိုင်းနိုမီတာ25 kHz 13.33 ညလိုင်းနိုမီတာ40 kHz 9.33 ညလိုင်းနိုမီတာ52 kHz 5805တို့ကနေဆက်လက်ထုတ်လွှင့်နေတာဖြစ်ပါတယ်အခုတော့ကျွန်တော်တို့သတင်းအချင်းချုပ်တွေကိုနန်းလောင်ကပြောပြပေးပါအောင်မယ်ခင်ဗျာ
ရှာတို့ကဆင်မီရောမဲ့ပရိုတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နေရာမှာတာဝန်ယူဖို့ဆန္ဒရှိနေကြတဲ့ကိုယ်စားလှယ်တွေကိုလာမဲ့သတင်းပတ်မှာကနအူမဲပေးရွေးချယ်ကြမှာဖြစ်ပြီးဝန်ကြီးချုပ်တဲ့နာမည်ကိုစက်တင်ဘာလ5ရက်နေ့မှာကြေညာမှာဖြစ်ပါတယ်ဝန်ကြီးချုပ်အဖြစ်ဥဝင်ရွေးခတ်မဲ့လက်ရှိကိုယ်စားလှယ်17ဦးကတော့မဲဆန္ဒရှင်တွေရဲ့ထောက်ခံမှုရအောင်အခွန်လျှော့ကောက်မယ်ဆိုတဲ့ကတိစကားမျိုးပြောနေကြပါတယ်ကျင့်ဝတ်ပိုင်အရှုပ်တော်ပုံတွေနဲ့လာနေချီရင်ဆိုင်နေရချိန်မှာပဲ Conservative Party ကောင်ဆောင်အဖြစ်နှုတ်ထွက်မယ်လို့ဝန်ကြီးချုပ် Boris Johnson ကပြီးခဲ့တဲ့ကြာတာပြည်နေ့ကပဲကြေညာခဲ့တာပါအဲ့ဒီနောက်ဝန်ကြီးချုပ်အဖြစ်ဥဝင်ရွေးခတ်မဲ့သူတွေထံမှလူသိနေတဲ့ Freeman Christie အပြင်နိုင်ငံခြားရေးဝန်ကြီး Liz Truss ပဏာရေးဝန်ကြီး Nahim Zahawi နဲ့ကျန်းမာရေးဝန်ကြီးဟောင်းတွေဖြစ်ကြတဲ့ Sadiq Javid နဲ့ Jeremy Hunt တို့လည်းပါဝင်မြန်မာအပါဝင်ကဘာပေါ်ကလက်နက်ကင်ပဋိပက္ခတွေဖြစ်တဲ့နေရာတွေမှာထောင်ပေါင်းများစွာသောကလေးတွေဟာအဓမ္မပြုကျင့်ခံရတာတိတ်ဆုံးတာကိုလည်းအင်္ဂါချိုးဝင်သွားတာအပါဝင်မတရားပြုကျင့်ခံရကြောင်းသတင်းလာနေမှအစင်ခါသာထုတ်ပြန်လိုက်တယ်လို့ကုလအတွင်းရေးမှူးချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဖာရာဟတ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ကလေးများနဲ့လက်နက်ကင်ပဋိပက္ခနှစ်ပတ်လည်အစင်ခါသာကိုသတင်းလာနေမှာထုတ်ပြန်ပါတယ်အစင်ခါသာကိုလာမဲ့ဇူလိုင်လ19ရက်နေ့အင်္ဂါနေ့မှာလုံခြုံရေးကောင်စီကိုတည်ထောင်မှာဖြစ်တယ်လို့ဖာရာဟတ်ကပြောပါလေမြန်မာနိုင်ငံနဲ့ပတ်သက်လို့အစိုးရတွေကိုယ်တိုင်ကကလေးတွေအပေါ်မတရားမှုကျူးလွန်တဲ့ရှက်စရာကောင်းတဲ့အမည်မဲဆင်းမှာထည့်သွင်းဖော်ပြထားတာပါတပ်မတော်တော့မဟုတ်မြန်မာစစ်သားဟာကလေးတွေအပေါ်မှာကိုယ်လက်အင်ငါချွင်းအောင်လုပ်တာတပ်ဖြတ်တာအဓမ္မပြုကျင့်တာစရာတွေကိုကျူးလွန်တယ်လို့လည်းဖော်ပြထားပါတယ်ယူကရိန်းကိုကြီးကြော်စစ်တိုက်နေတဲ့ရုရှားကသူစစ်ပေါ်တွေမှာအုံချဖို့လက်နက်လိုအုံပြုနိုင်တဲ့ drone ယာဉ်တွေနဲ့ပါဝင်ယာဉ်နဲ့ချီတဲ့မောင်းသူမဲ့ပြန်တိုင်ရင်ယာဉ်တွေကိုအီရန်နိုင်ငံစင်ကာရယူလိုက်မယ်လို့ယူဆရကြောင်းအမေရိကန်သမ္မတအိမ်ဖြူရောကပြောပါတယ
်။တရင်ချင်းချုပ်ကိုနန်းလောင်ကပြောပြသွားတော့ပါခင်ဗျာ။ဒီကနေ့အတန်လွင့်အစီအစဉ်တွေကိုထုတ်လွှင့်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာထုတ်လွှင့်ရေးမှူးအဖြစ်နဲ့ကတော့ကုညာဝင်းအောင်ကတာဝန်ယူခဲ့ပါတယ်။အတန်လွင့်တဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Charles Stanmore နဲ့ Jonathan Walker တို့ဖြစ်ပါတယ်။ကျွန်တော်တို့ရဲ့အင်္ဂါနေ့မနေ့ဖက်အတန်လွင့်စီစဉ်နေလဲဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်သောတာရှင်မြတ်ဝါပြည်သူအပေါင်းနဲ့ဘေးအန္တရာယ်ဝေးကွာကြပါစေ VOO နားသောတာဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်ကတော့စီစဉ်မှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.